Welcome to the Voice of America in Burmese.
မင်္ဂလာမြတ်ခင်ပါရှင် VOA American တံမြန်မာပိုင်းအစီအစဉ်2015ခုနှစ်ဇူလိုင်လ23ရက်ကြာတာပတင်းနေ့မနေ့အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်လပိုင်ပါအခုမနေ့ပတ်အစီအစဉ်တွေကိုအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင
်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သတ်ထားမဲ့တပိုင်းဝင်သဘောတူညီချက်ကိုဆော်ဒီအာရေဗျနိုင်ငံကထောက်ခံကြောင်းအမေရိကန်ကာကွယ်ဝန်ကြီးကပြောပါတယ်။အာဖဂန်နိုင်ငံမှာအထက်ကံဘုံခွဲတက်ခတ်ခဲ့တဲ့အတွက်လူ၁၉ဦးသေဆုံးသွားပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်အတွင်းတစ်ခိုးထုတ်မှုနဲ့ဖမ်းခံထားရတဲ့တရုတ်နိုင်ငံသားအများစုကိုထောင်ဒဏ်တစ်သက်တစ်ကျွန်းချမှတ်လိုက်ပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆံမိုးဝေနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ဒီမြန်မာကင်တော်ရရှင်တွေကိုတင်ဆက်ပေးမဲ့သတင်းလွှာမှာတော့မြန်မာနိုင်ငံမှာတစ်ခိုးထုတ်မှုနဲ့တရုတ်နိုင်ငံသားတွေကိုထောင်ဒဏ်တသက်ချမှတ်လိုက်တာကိုများတယ်လို့ပြောလို့မရအောင်အာရှလူ့အခွင့်အရေးကော်မရှင်ရှေ့နေဦးမင်းလင်ဦးကတုံ့တက်ထားပါတယ်
။ဒီလုံးနေဖန်တဲ့ကိစ္စမှာအမြင်ကောင်းအောင်ဦးနိုင်ငံအတွင်းကိုဝင်ရောက်ပြီးတော့ခိုးယူတဲ့သူတွေကိုတယောက်စွာပြစ်ပေးအေးအေးယူတယ်ဆိုတာတော့မြင်ရုံတော့ပဲပြစ်ပေးတယ်လို့ကျွန်တော်
ဒီနောက်မှာတော့2015ရေကောက်ပွဲအတွက်ကိုစလဲလောင်းမီစင်းတင်တွင်းဖို့နောက်ထပ်ရက်အနှံ့ငယ်တော့ပေးဖို့ကိုလည်း NLD ရဲ့တင်ပြချက်ကိုရေကောက်ပွဲကော်မရှင်ကပယ်ချလိုက်တဲ့တွင်ပြည်သူ့လွတ်တော်မှာတော့တလင်းတမယာစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေကိုမနေ့ကအတည်ပြုပေးလိုက်တဲ့တွင်စားတဲ့စိတ်ဝင်စားစရာတွင်တွေကိုတင်ဆက်ပေးမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်တွင်တွေကိုကိုစော်ဝင်းနိုင်နဲ့ဦးဆက်မိုးဝေတို့ကကြင်ညာပေးကြပါအောင်ရှင်
အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သတ်ထားမဲ့တမိုင်းဝင်သဘောတူညီချက်ကိုထောက်ခံမဲ့ဆော်ဒီအာရေဗျနိုင်ငံကောင်ဆောင်တွေကသူ့ကိုအာမခကံကြက်ပေးခဲ့ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်စကာတာကဗိုလ်ထုနေမှာပြောပါတယ်။ကာကွယ်ရေးဝန်ကြီးကာတာကဆော်ဒီဘီယင်ဆယ်မန်ကာကွယ်ရေးဝန်ကြီးမိုဟာမက်ဘင်ဆယ်မန်တို့အပြင်တခြားအရာရှိတွေနဲ့ဂျက်ဒါမျိုးမှာတွေ့ဆုံအပြီးအီရန်နဲ့ရရှိခဲ့တဲ့သဘောတူညီချက်ကိုဆော်ဒီအာရေဗျကောင်ဆောင်တွေကသဘောတူလက်ခံကြောင်းသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်။အီရန်ရဲ့နဲ့ရရှိခဲ့တဲ့သဘောတူညီချက်ကိုထောက်ခံတယ်ကန့်ကွက်တယ်ဆိုတဲ့နဲ့ပတ်သက်လို့ sorry အစိုးရအရာရှိတွေကသဘောတူညီချက်ရပြီးကလေးကအခုချိန်ထိလူသိရှင်ကြားတစုံတရာပြောဆိုခြင်းမရှိသေးပါဘူးဒါပေမဲ့လွန်ခဲ့တဲ့ရက်အနည်းငယ်အတွင်းထွက်ပေါ်ခဲ့တဲ့သတင်းတွေမှာဒီသဘောတူညီချက်ကြောင့်အရှိအလယ်ပိုင်းမှာဒေတာတွင်းပြိုင်ဘက်ဖြစ်တဲ့အီရန်ရဲ့အဆင့်ကိုတွန့်မြင့်ပေးရရောက်စေမှာဖြစ်တာကြောင့်လာမယ့်လအနေငယ်အတွင်းအီရန်အပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့အရေးယူမှုတွေပြန်လည်ရုပ်သိမ်းပေးပြီးအီရန်အနေနဲ့ငွေကြေးအင်အားတောင့်တင်းလာမှာဖြစ်တာကြောင့်ဒေတာတွေမတည်ငြိမ်မှုတိုးလာမှာကိုလည်း sorry ပြီးအရာရှိတွေကစိုးရိမ်ကြတယ်လို့ဖော်ပြထားပါတယ်။သဘောတူညီမှုနဲ့ပတ်သက်လို့ sorry ဘက်ကအဓိကစိုးရိမ်မကိန်းဖြစ်တဲ့အချက်ကအီရန်ဘက်ကနျူကလ িয়ার လက်နက်ထုတ်လုပ်နိုင်ခြင်းမရှိဘူးဆိုတာကိုနိုင်ငံတကာစစ်ဆေးမှုတွေကအတည်ပြုပေးနိုင်ရေးနဲ့သဘောတူညီမှုကိုချုပ်ဖောက်ခဲ့ရင်အီရန်အပေါ်ပိတ်ဆို့မှုတွေကိုချက်ချင်းပြန်ချမှတ်နိုင်ရေးဖြစ်တယ်လို့ဝန်ကြီးကာတာကပြောပါတယ်အမေရိကန်ဗြိတိန်ပြင်သစ်ဂျာမနီရုရှားတရုတ်နဲ့အီရန်တို့အကြားရရှိခဲ့တဲ့သဘောတူညီချက်အပေါ်တန်တရားအမြင်ရှိနေကြတဲ့အရှေ့အလယ်ပိုင်းဒေသတွေကမဟာမိတ်နိုင်ငံတွေအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စီရေးအရာဆက်လက်ပံ့ပိုးပေးသွားမယ်ဆိုတာကိုစီယုံပြောဆိုဖို့ဝန်ကြီးကာတာဟာအစ္စရေးနဲ့ဂျော်ဒန်နိုင်ငံတို့ကိုအခုသတင်းပတ်အစောပိုင်းကတွားရောက်ခဲ့ပြီးတဲ့နောက်ဆော်ဒီအာရေဗျနိုင်ငံကိုရောက်လာတာဖြစ်ပါတယ်
အာဖဂန်နစ္စတန်ကလူစီကားရဇေယအတွင်းဘရူးနေကမော်တော်ဆိုင်ကယ်စီးနင်းလာသူအသေးခံဘုံခွဲသမားတို့ရဲ့တက်ခတ်မှုကြောင့်19ဦးသေဆုံးသွားပြီးတော့လူပေါင်း40နီးပါးဒဏ်ရာရသွားတယ်လို့နိုင်ငံရဲ့မြောက်ပိုင်းရဲတပ်ဖွဲ့ကပြောပါတယ်တက်ခတ်မှုဟာဖာယက်ခရိုင်အယ်မာမြို့နယ်အတွင်းမှာပြုလုပ်ခဲ့တာဖြစ်ပြီးစစ်သားတွေကိုရည်ရွယ်တက်ခတ်ပုံရတယ်လို့ခရိုင်ရဲ့ဒုတိယရဲချုပ်ဘာယာလီယာဘာရှာယာကသတင်းတောက်တွေကိုပြောပါတယ်ဒါပေမဲ့တက်ခတ်သေဆုံးသူတွေအများစုဟာအပြစ်မဲ့အရက်သားတွေဖြစ်ကြပြီးတော့သေဆုံးသူအရေးတက်ကလည်းတိုးလာပွဲရှိတယ်လို့သူကပြောပါတယ်ဒီအကြမ်းဖက်တက်ခတ်မှုနဲ့ပတ်သက်ပြီးတော့ဘသူဘွားကမှတော့သူတို့ရဲ့လက်ချက်ဖြစ်ကြောင်းပြောဆိုတာမျိုးမရှိသေးပါဘူးဒီခရိုင်တွင်းမှာတာလီဘန်တောင်းကျမ်းသူတွေကတော့လုံခြုံရေးတပ်ဖွဲ့တွေကိုမကြာခဏဆိုသလိုတက်ခတ်မှုတွေပြုလုပ်လေးရှိပါတယ်ခင်ဗျာ
ကင်မရွန်နိုင်ငံမြောက်ပိုင်းမှာဗုဒ္ဓထုနေ့ကဖြစ်သွားခဲ့တဲ့အသေးခံဘုံခွဲတက်ခတ်မှုကြောင့်အနည်းဆုံးလူပေါင်း20လောက်သေဆုံးသွားတဲ့ဖြစ်ရဟာနိုင်ဂျီးရီးယားအခြေစိုက်ဘိုကိုဟာရမ်စစ်တပ်အဖွဲ့ကပြုလုပ်ခဲ့တာလို့အရာရှိတွေကပြစ်တင်ပြောဆိုလိုက်ပါတယ်ကင်မရွန်နိုင်ငံရဲ့မြို့တော်မြောက်ပိုင်းအစွန်းဆုံးဒေသမာရူဝါအရက်ကဇေကြီးတစ်ခုနဲ့လူနေရပ်ွက်တစ်ခုတို့မှာအဲ့ဒီအသေးကံဘုံခွဲတက်ခတ်မှုနှစ်ခုပြိုင်တူဖြစ်သွားခဲ့တာပါလူပေါင်းရာနဲ့ခြေထိခိုက်ဒဏ်ရာရသွားပြီးဆေးရုံကိုပို့လိုက်ရတယ်လို့အဲ့ဒီဒေတာကံဇေကစီးပွားရေးသမားတူဖြစ်သူအိုစမိလာတိုခိုးက VOA ကိုပြောပါတယ်အနာပိုင်းနေအနေနဲ့ပောက်ကွဲမှုကိုစုံစမ်းစစ်ဆေးနေကြောင်းအဲ့ဒီဒေတာရဲ့အုပ်ချုပ်ရေးမှုဖြစ်သူမဂျီယာဝါဘကာရီကပြောပေမဲ့ဒါဟာဘိုကိုဟာရမ်အဖွဲ့ရဲ့လက်ချက်ဖြစ်ဖို့များတယ်လို့တန်တရားရှိကြောင်းသူကပြောပါတယ်
အာဖရိကတပ်ရဲ့ဆာဟာရာတဲကန္တရတောင်ပိုင်းဒေသနဲ့အမေရိကန်ကြားစီးပွားရေးဆက်ဆံမှုတိုးတက်လာတဲ့ပေါ်သမ္မတအိုဘားမားကချီးကျူးပြောဆိုလိုက်ပါတယ်ဒါပေမဲ့ရက်ပိုင်းအတွင်းဒီခါမှာခင်ဗျာလာမယ့်ရက်ပိုင်းအတွင်းကင်ညာနဲ့အီသီယိုးပီးယားနိုင်ငံတွေကိုအလဲပတ်သွားဖို့ပြင်နေတဲ့သမ္မတအိုဘားမားကဗိုလ်ထုနေ့ညနေခင်းအင်ပီရိုမှာကျင်းပတဲ့အက်ခံပွဲတစ်ခုမှာအခုလိုချီးကျူးလိုက်တာပါအာဖရိကနဲ့အဓိကကုန်သွယ်ရေးလုပ်ပိုင်ခွင့်အာဏာကို၁၀နှစ်သက်တမ်းထပ်တိုးတဲ့ဥပဒေကိုမစ္စတာအိုဘားမားကပြီးခဲ့တဲ့လကလက်မှတ်ရေးထိုးလိုက်တာကြောင့်15နှစ်ကြာအမေရိကန်နဲ့အာဖရိကကုန်သွယ်မှုကိုအပြစ်ပေးရာရောက်စေခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းအမေရိကန်နဲ့အာဖရိကကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ83ဘီလျံအထိရှိခဲ့ပြီးတော့အဲ့ဒီထဲမှာအမေရိကန်ရဲ့ပို့ကုန်တန်ဖိုးဟာစုစုပေါင်းပမာဏရဲ့ထက်ဝက်ကျော်ရှိခဲ့ပါတယ်။ဆာဟာရာတဲကန္တရတောင်ပိုင်းနိုင်ငံပေါင်း40ကျော်ဟာအဲ့ဒီဥပဒေအရကုန်သွယ်မှုအကျိုးမြတ်ခံစား권ရှိတဲ့နိုင်ငံတွေဖြစ်ကြပြီးတော့အာဖရိကကနေအမေရိကန်ပြည်ထောင်စုတွေကိုတင်သွင်းတဲ့ကုန်အများစုဟာအခွန်ကင်းလွတ်ခွင့်ရကြမှာဖြစ်ပါတယ်။အဓိကအကျိုးခံစားရတဲ့နိုင်ငံတွေကတော့ယေနန်တင်ပို့တဲ့အင်ဂိုလာနဲ့နိုင်ဂျီးရီးယားနိုင်ငံတို့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အာဖရိကကြားကုန်သွယ်မှုဟာအလျင်မြန်တိုးနေပေမဲ့တဘာဝအရင်းမြစ်တွေအလွန်လိုအပ်နေတဲ့တရုတ်နိုင်ငံနဲ့ကုန်သွယ်မှုပမာဏကိုတော့မမှီသေးပါဘူး။တရုတ်နဲ့အာဖရိကကြားနှစ်စဉ်ကုန်သွယ်မှုပမာဏဟာဒေါ်လာဘီလျံ200ရှိပြီးတော့28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂနဲ့ကုန်သွယ်မှုဟာဒေါ်လာဘီလျံ140ရှိပါတယ်ခင်ဗျာ
UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.85 နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကကြာသပတေးနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်အတွင်းတစ်ခိုးထုတ်မှုနဲ့ဖန်ခံထားတဲ့တရုတ်နိုင်ငံသား155ယောက်ထဲက153ယောက်ကိုထောင်ဒဏ်သက်တကြွန်းချမှတ်လိုက်ပါတယ်။မြစ်ကြီးနားမြို့ခရိုင်တရားရုံးကဗိုလ်ထုတ်မှုမှာပြစ်ဒဏ်ချမှတ်လိုက်တာပါ။ကြံတယောက်ကတော့အသက်15နှစ်ဝန်းကျင်လူငယ်လေးဖြစ်တဲ့အတွက်ထောင်ဒဏ်10နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်။တရားစွဲဆိုခံထားရတဲ့အဲ့ဒီတရုတ်နိုင်ငံသားတွေကို85ယောက်တထုပ်90ယောက်တထုပ်ပေါင်း155ယောက်ကိုနှစ်ထုပ်ခွဲပြီးတော့ခရိုင်တရားရုံးကပြစ်ဒဏ်စီရင်ချက်ချမှတ်လိုက်တာမှာ153ယောက်ကိုတသက်တကြွနဲ့ညီမျှတဲ့ထောင်ဒဏ်အနည်း20စီနဲ့ကြံတယောက်ကိုတော့10နှစ်စီပြစ်ဒဏ်ချမှတ်လိုက်တဲ့အကြောင်းအမှုလိုက်ရှင်းနေဦးခမောင်က VOA ကိုပြောပါတယ်တရားမဝင်တစ်ခုထုတ်မှုနဲ့ဖန်ခံထားရတဲ့အဲ့ဒီတရုတ်နိုင်ငံသားအများစုကို1963ခုနှစ်ကပြဋ္ဌာန်းထားတဲ့အပကသုံးအများပြည်သူပိုင်ပစ္စည်းကာကွယ်ရေးအုပ်ဒေအရထောင်ဒဏ်10နှစ်ကနေတသက်တကြွချမှတ်ပိုင်ခွင့်ရှိတဲ့အထက်ကအမြင့်ဆုံးပြည်တံကိုချမှတ်အပြစ်ပေးလိုက်တာဖြစ်ပါတယ်သူတို့အနေနဲ့အမှုကိုရ60အတွင်းအယူခံဝင်ခွင့်ရှိပါတယ
်တရုတ်နိုင်ငံကအစိုးရဆန့်ကျင်ရေးသမားအမှုပညာရှင် AWWE ဟာသူ့ရဲ့နိုင်ငံကူးလက်မှတ်ကိုအနာဘိုင်းနီက၄နှစ်ကြာတင်းစီထားခဲ့ပြီးတဲ့နောက်အခုတော့ပြန်ပြီးတော့ထုတ်ပေးလိုက်ပြီဖြစ်ပါတယ်။အစိုးရဘော်ဝေဘန်ပြောဆိုသူအသက်58နှစ်အရွယ်ရှိတဲ့အမှုပညာရှင်က Instagram လူမှုကွန်ရက် website ပေါ်ကနေနိုင်ငံကူးလက်မှတ်ကင်ထားတဲ့သူ့ရဲ့ဓာတ်ပုံကိုဗိုလ်ထုနေမှာဖော်ပြလိုက်ပြီးတော့ဒီကနေ့ကျွန်တော်နိုင်ငံကူးလက်မှတ်ပြန်ပြီးတော့ရပြီဆိုပြီးတော့ရိုးရိုးရှင်းရှင်းပုံစံရေးသားပြီးတော့ကြေညာလိုက်တာပါ။ AWWE ကသူ့အနေနဲ့ဂျပန်ဂျာမနီနိုင်ငံကိုသွားလို့ကြောင်းဒါပေမဲ့လို့လည်းတရုတ်နိုင်ငံကနေပြပကိုဘယ်အချိန်မှာခီးထွက်ခွင့်ရမယ်ဆိုတာမသိတဲ့အကြောင်းပြောဆိုပါရတယ်။သူက2011ခုနှစ်မှာ3လနီးပါးဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတဲ့နောက်အာနာဘိုင်တွေကသူ့ရဲ့နိုင်ငံကူးလက်မှတ်ကိုတင်းစီခဲ့တာဖြစ်ပါတယ်
။လောင်စာစီတင်လာတဲ့ကုန်တင်သင်္ဘောတွေထံကလောင်စာစီတွေကိုလူယူဖို့အတွက်ပင်လယ်ဓားများတွေဟာသတင်းပတ်နှစ်ပတ်ကိုတစ်ချိန်လောက်ပြန်ပေးဆွဲနေတယ်လို့ IMB နိုင်ငံကရေချောင်းဘီရိုရဲ့ပင်လယ်ဓားများဆိုင်ရာဌာနကပို့ထုတ်နေမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဇန်နဝါရီလနဲ့ဇွန်လအကြားပင်လယ်ဓားတွေကတင်းမော့တွေကိုပြန်ပြီးဆွဲတာတနတ်နဲ့ဓားဝင်တိုက်တာတွေအချိန်ပေါင်း134ချိန်ပြုတ်လုခဲ့တယ်လို့ဆိုပါတယ်ဒါဟာမနစ်ကအလားတူအချိန်က116ချိန်သာပြန်ပြီးဆွဲဓားတက်မှုဖြစ်ခဲ့ရကနေ18ချိန်ပိုများလာတာလည်းဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုင်းနဲ့ဦးဆောင်မိုးဝီတို့ကကြီးညာသွားတာပါ။အခုတော့သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်တင်ပြသွားပါမယ်။အခုရင်ဆုံးတော့မြန်မာနိုင်ငံမှာတစ်ခိုးထုံးမှုနဲ့ April လကမြန်မာစစ်တပ်ကဖမ်းဆီးခဲ့တဲ့တရုတ်နိုင်ငံသား153ယောက်ကိုမနေ့ကထောင်ဒဏ်တသက်ချမှတ်လိုက်တာဟာပြင်းထန်လွန်းတယ်လို့ရန်ကုန်ရှိ
တရုတ်တန်ယုံကကြေညာချက်ထုတ်ပြန်လိုက်ပါတယ်ဥပဒေရေးရာကြမ်းကြင်သူတွေကတော့အများပြည်သူပိုင်ပစ္စည်းကာကွယ်ရေးဥပဒေအရအခုလိုချမှတ်လိုက်ခြင်းဖြစ်တဲ့အတွက်ဥပဒေနဲ့ကိုက်ညီတယ်လို့ထောက်ပြကြပါတယ်မြန်မာနိုင်ငံရေးအကဲခတ်သူတွေကတော့လက်ရှိတရုတ်မြန်မာဆက်ဆံရေးတင်းမာမှုတွေဖြစ်ပေါ်နေတာကြောင့်မလို့အခုလိုပြင်းထန်တဲ့စီရင်ချက်ချမှတ်လိုက်တာဖြစ်နိုင်တယ်လို့သုံးသပ်ပါတယ်အပြည့်အစုံတော့ကိုစော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်ဒီခုထုတ်တဲ့တရုတ်နိုင်ငံသား155ယောက်ထဲက53ယောက်ကိုမြစ်ကြီးနားခရိုင်တရားရုံးကဇူလိုင်လ22ရက်နေ့ကထောင်ဒဏ်တစ်သက်ပြစ်ဒဏ်စီရင်လိုက်တာဖြစ်ပါတယ်ထောင်ဒဏ်တစ်သက်တစ်ကျွန်းဆိုတာကိုမြန်မာနိုင်ငံရာဇဝတ်ကြီးမှာနှစ်20လို့ပြောင်းလဲသတ်မှတ်ရမည်လို့ဖော်ပြထားပါတယ်အဲ့ဒီစီရင်ချက်နဲ့ပတ်သက်လို့ရန်ကုန်မြို့မှာရှိတဲ့တရုတ်တန်ယုံကကြေညာချက်ထုတ်ပြန်ပြောဆိုလာမှာတော့တရုတ်နဲ့မြန်မာနိုင်ငံစလုံးမှာရှိနေတဲ့လူလိန်ရာဇဝတ်ကိုင်းတွေကမြန်မာနိုင်ငံထဲမှာတစ်ခိုးထုတ်ဖို့ဖျားယောင်တွေးဆောင်ခိုင်းစေမှုကြောင့်အခုလိုဖမ်းဆီးခံရခြင်းဖြစ်ကြောင်းသူတို့အပေါ်ချမှတ်လိုက်တဲ့ပြစ်ဒဏ်ဟာလည်းပြင်းထန်လွန်ကြောင်းဖော်ပြထားပါတယ်။ဒါ့အပြင်ဒီကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရကိုတရုတ်နိုင်ငံကတန်တမာရေးနီလန်းအရာအလေးနဲ့အတိအပေးအကြောင်းကြားထားကြောင်းလည်းတရုတ်တန်ယုံကြေညာချက်မှာဖော်ပြထားပါတယ်။တရားမဝင်တစ်ခိုးထုတ်မှုနဲ့ဖမ်းဆီးခံထားရတဲ့တရုတ်နိုင်ငံသားတွေကို1963ခုနှစ်ကပြဋ္ဌာန်းထားတဲ့အပကတုံးအများပြည်သူပိုင်ပစ္စည်းကာကွယ်ရေးအဥပဒေပုံမှန်အရထောင်ဒဏ်10နှစ်ကနေတသက်တကျွန်းချမှတ်ပိုင်ခွင့်ရှိတဲ့အထက်ကအမြင့်ဆုံးပြစ်ဒဏ်ကိုချမှတ်အပြစ်ပေးလိုက်တာဖြစ်ပါတယ်။အခုလိုအမြင့်ဆုံးပြစ်ဒဏ်ကိုချမှတ်အပြစ်ပေးတာဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ AHRC အာရှလူ့အခွင့်အရေးကော်မရှင်ကဦးမင်းလွင်ဦးကပြောပါတယ်
။အပကတုံးကတော့ကျွန်တော်တို့ဒီဒါတဲ့ဂျွန်ပြစ်တာငါတော့အမြင့်ဆုံးပေးတဲ့ပြစ်တာပေါ့နော်အနည်းဆုံးကတော့10နှစ်ကနေပြီးတော့တော်တော်ဂျွန်ဒီပေးနိုင်တဲ့ပြစ်တာဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒီဦးဆန်းစင်ကိုအေးအေးယူတော့မှလည်းဒီအဘကတုံးနဲ့ပဲအေးအေးယူထားတာဖြစ်တယ်ပြီးတော့မှထောင်တန်းနေချလိုက်တယ်အခုကျွန်တော်တို့မြဝါပြည်တွင်းမှာရှိတဲ့ဂျွန်သစ်တွေတန်ရဇာတာပစ္စည်းတွေကိုခိုးယူပြီးတော့ထုတ်တဲ့ကိစ္စမှာလည်းကျွန်တော်တို့အဘကသုံးနဲ့ဆွဲထားတယ်အများပြည်သူအပြစ်ကြီးကာကွယ်ရေးအုပ်ကြီးပုံမှန်သုံးနဲ့ဆွဲတယ်ဆိုတော့ကဒါကလူရုံးလုံးစင်ပဲဖြစ်ပါတယ်အဲ့တော့ကျွန်တော်တို့တွေ့ရင်တော့ဒါပြစ်ဒဏ်ကနည်းတော့နေပြီလို့ကျွန်တော်ပြောလို့ရတာပေါ့ဗျာအမှန်ကဒီမှုတွေကိုခွဲမဆွဲဘဲနဲ့တပေါင်းနဲ့ဆွဲပြီးတော့တပါးလေးချလိုက်တယ်ဆိုတော့ဥပမာဒီနိုင်ငံတွင်းကိုတရားမဝင်ခိုးဝင်တဲ့မှုတွေလည်းရှိသေးတယ်အဲ့ဒါဒီအပေါ်မှာလည်းအေးအေးယူလာတာကျွန်တော်တို့တွေ့ရဘူ
းဖန်ခံထားရတဲ့ကြံတရုတ်နိုင်ငံသားနှစ်ဦးကတော့အသက်15နှစ်ဝန်းကျင်စီသာရှိကြသေးတဲ့လူငယ်တွေဖြစ်တဲ့အတွက်အနိုင်ဆုံးပြစ်ဒဏ်ထောင်ဒဏ်10နှစ်စီချမှတ်အပြစ်ပေးလိုက်ပါတယ်အခုစီရင်ချက်ချခံလိုက်ရတဲ့တရားခဏ်နေအနေနဲ့သူတို့အပေါ်ချမှတ်လိုက်တဲ့စီရင်ချက်ကိုရက်60အတွင်းအယူခံဝင်ခွင့်ရှိပါသေးတယ်အခုလိုအမြင့်ဆုံးပြစ်ဒဏ်ချမှတ်လိုက်တာဟာလည်းနောက်ပိုင်းမှာသူတို့ကိုရက်လျှော့လွတ်ပေးလို့ရအောင်တမင်စီရင်ချက်ချလိုက်တာမျိုးလည်းဖြစ်နိုင်တယ်လို့ဦးမင်းလွင်ဦးကဆက်ပြောပါတယ်
ပြောမယ်ဆိုလို့ရှိရင်တော့ဗျာအမြင့်ဆုံးပြစ်ဒဏ်ပေးလိုက်တယ်ဆိုတာကဒါကတစ်ဖက်နိုင်ငံကနေ PR ပေးလွတ်ပေးဖို့ပြောလာတယ်ဆိုလို့ရှိရင်လည်းသူတို့အနေနဲ့နိုင်ငံချစ်ကြည်ရေးအတွက်ပြန်လဲလွှဲပြောင်းပေးတယ်ဆိုပြီးတော့လူငင်းချမ်းသာခွင့်ပေးတဲ့အခါမှာပေးတဲ့အစဉ်လာတွေလည်းရှိတာကိုကျွန်တော်တွေ့ရတယ်ဒါကြောင့်ဒီတစ်လုံးနေဖန်တဲ့ကိစ္စမှာအမြင်ကောင်းအောင်အများပြည်သူတွေရဲ့အမြင်မှာမညာမတာကိုနိုင်ငံအတွင်းကိုဝင်ရောက်ပြီးတော့ခိုးယူတဲ့သူတွေကိုထိရောက်စွာပြစ်ပေးအေးအေးယူတယ်ဆိုတာတော့ညီရယုံတော့ပဲပြစ်ပေးတယ်လို့တော့ကျွန်တော်မြင်ပါတယ်
။အရင်ကလည်းမြမရေပိုင်နဲ့အတွင်းငါခိုးဖမ်းတဲ့နိုင်ငံသားတွေကိုပြစ်ဒဏ်စီရင်ပြီးနောက်ပိုင်းကာလအတန်ကြာမှပြန်လွတ်ပေးလိုက်တဲ့တာရကတွေရှိခဲ့ဘူးတယ်လို့ဦးမင်းလွင်ဦးကပြောပါတယ်။မြမအစိုးရစစ်တပ်ရဲတပ်ဖွဲ့နဲ့တစ်တောဌာနတို့ကပူးတွဲပြုလုပ်တဲ့တရားမဝင်တစ်ခိုးထုတ်မှုတိုက်ဖျက်ရေးစစ်ဆင်ရေးအတွင်းကချင်ပြည်နယ်ထဲမှာမော်တော်ယာဉ်အစင်း400ကျော်တလုံးပေါင်း 1600 ရုံးနဲ့အတူဇန်နဝါရီလတုန်းကတရုတ်နိုင်ငံသားတွေကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်။တရားမဝင်တစ်ခိုးထုတ်တဲ့သူတွေကိုမြန်မာအာဏာပိုင်တွေကအခုလိုပြင်းထန်တဲ့စီရင်ချက်ချလိုက်တာဟာအစိုးရအနေနဲ့ပြည်တွင်းမှာနိုင်ငံရေးအရအမြထုတ်လို့တဲ့သဘောနဲ့လှုပ်ဆောင်ခြင်းဖြစ်တယ်လို့ပြောဆိုမှုတွေထွက်နေပေမဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံဆက်ဆံရေးတင်းမာမှုတွေကြောင့်ဖြစ်နိုင်ခြေပိုများတယ်လို့နိုင်ငံရေးသုတေသီဦးမင်းစင်ကသုံးသပ်ပါတယ်
။လက်တလောဒီနိုင်ငံရေးအကျိုးမြတ်အတွက်လုပ်တာမျိုးကိုသူဆောင်ရှားကြံပါလိမ့်မယ်ဘာလို့လဲဆိုတော့တိကျခါဟိုအဲ့ဒီနဲ့ငါကတော့မဆားနေဆိုတဲ့အမျိုးပဲလေအဲ့ဒီကြီးအောင်ကျွန်တော်ထင်တာကဘာကြောင့်ဒီယူကောက်ပွဲလက်တလုံးနိုင်ငံအမျက်ထုတ်တဲ့ကိစ္စတဲ့ပို့ပြီးတော့ကြီးမားတဲ့အကြောင်းချက်ရှိလို့ပြောရတယ်ဆိုတော့ဒီပြောချင်မှာဆက်ဆံကြီးဟာ1960နှုတ်မှန်းတော့ကအတော်ဆိုးခဲ့တယ်80နှုတ်မှန်းမှာပြန်ကောင်းလာတယ်အခုဒီကျွန်တော်တို့2012နောက်ပိုင်းပေါ့နော်အဲ့နောက်ပိုင်းမှာပြောချင်မှာဆက်ဆံကြီးဟာဟိုကျွန်တော်80ကနောင်မင်းကနေစာရီးပြန်တွက်မယ်ဆိုရင် အဆိုးဆုံးအချိန်အညံ့ဆုံးအချိန်မှပြန်ရောက်နေလို့သုံးသပ်လို့ရတယ်။ဒါတွေကမှဆက်စပ်ရင်းကဟိုယုံကြည်မှုအတော်အားနဲ့လာတယ်။တစ်ဖက်နဲ့တစ်ဖက်အားပြန်မှုပုံများလာတယ်။တစ်ဖက်နဲ့တစ်ဖက်ဒီ proxy လို့ခေါ်တဲ့အဆင့်ခံပေါ့နော်။အားဆန့်မှုတွေပို့လို့လာတွေ့ရတယ်။ဒါပြင်ကိုကံကိစ္စလို့ဟောမျိုးအထင်ရှားရဥပမာဖြစ်ပါတယ်။ဆိုတော့ကဒီအခုဖြစ်နေတဲ့ကိစ္စတွေကိုလည်းကျွန်တော်ရှင်နေအဲ့ဒီဒီပထဝီနိုင်ငံကြီးအခြေခံပုံကနေကြည့်ပုံစံကမှန်းလို့ထင်ပါတယ်။အဲ့လိုမဟုတ်ဘဲနဲ့တတလုံးနိုင်ငံကြီးအမျက်ထိုးရုံလောက်ဆိုရင်တော့အဒီညာပြည်စုံလို့ကျွန်တော်မထင်ပါဘူး
။တရုတ်ဆိုရပိုင်းအင်္ဂလိပ်သတင်းစာကြီးဖြစ်တဲ့ Global Times သတင်းစာကြီးရဲ့ဇူလိုင်လ22ရက်နေ့ထုတ်အရိတအာပေါ်မှာတော့တစ်ခုတ်တဲ့သူတွေမှာအပြစ်ရှိစေအောင်တော့အခုချမှတ်လိုက်တဲ့ပြစ်ဒဏ်ဟာပြင်းထန်လွန်းကြောင်းတရုတ်နဲ့မြန်မာနိုင်ငံတို့ဟာချစ်ချစ်ရင်းနှီးတဲ့ဆက်ဆံရေးတည်ရှိနေတဲ့နိုင်ငံတွေဖြစ်ပေမဲ့လည်းမြန်မာနိုင်ငံအတွင်းကတရားစာတတွေကိုတရုတ်နိုင်ငံကခေါင်းပုံဖျက်အမြတ်ထုတ်နေကြောင်းမကြသေးခင်ကာလတွေကစလို့အမေရိကန်နဲ့အနောက်အုပ်စုနိုင်ငံတွေကကြားဝင်တတ်ရှုံနေကြကြောင်းရေးသားဖော်ပြထားပါတယ်ခင်ဗျာ
ကိုစော်ဝင်းလိုင်းပြောပြသွားတာပါရှင်အခုတော့2015ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတပုတ်ကိုနားဆင်ရမှာပါရှင်ကိုစလေလောင်းအမီစီးရင်တင်တွင်းဖို့ပီထောင်စုလွတ်တော်ရွေးကောက်ပွဲကော်မရှင်ကတက်မှတ်ထားတဲ့နောက်ဆုံးရက်ဩဂုတ်လ10ရက်နေ့အစနောက်ထပ်ရက်အနည်းငယ်တော့ပေးဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့တင်ပြချက်ကိုရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်တယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ကဆိုလိုက်ပါတယ်ဒီတော့တွင်မှာပဲ NLD အနေနဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေကိုရွေးချယ်စီစစ်နေပြီးမကြခင်အမိစည်းင်းတွေကိုထုတ်ပြန်ကြေညာသွားမယ်လို့လည်းဆိုပါတယ်မအင်ဂျင်နိုင်ကအပြည့်အစုံကိုပြောပြမှာပါရှင်
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်အထွေထွေရွေးကောက်ပွဲအတွက်လွှတ်တော်ကိုယ်စားလှယ်လောင်းအမည်စင်းတင်သွင်းရမယ့်အချိန်ကိုဇူလိုင်လ20ရက်နေ့ကနေဩဂုတ်လ10ရက်နေ့အထိတည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားပါတယ်။နိုင်ငံအနှံ့မဲဆန္ဒနယ်300ကျော်မှဝင်ရောက်ရှင်ပြိုင်ဖို့လွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့အမည်စင်းအနည်းဆုံး2000ခန့်ရရှိထားတဲ့ NLD ပါတီအနေနဲ့တည်င်းနှစ်ပတ်အတွင်းအချိန်မီဆောင်ရွက်ဖို့အခက်အခဲတွေရှိနေတာပါ။ဒါကြောင့်တက်မှတ်ရက်ကိုနောက်ထပ်10ရက်တိုးပေးဖို့ဇူလိုင်လ21ရက်နေ့ကပါတီဗဟိုကော်မတီဝင်တဦးဖြစ်တဲ့ဦးညံဝင်းကရွေးကောက်ပွဲကော်မရှင်ကိုတင်ပြခဲ့ပေမဲ့ကော်မရှင်ဘက်ကလက်မခံဘဲမူလတက်မှတ်ထားတဲ့ဩဂုတ်လ10ရက်နေ့မှာနောက်ဆုံးစည်းရင်ပေးသွင်းရမှာဖြစ်တယ်လို့ပြန်ကြားခဲ့တဲ့အကြောင်း NLD ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်ဗဟိုကော်မတီဝင်တဦးလည်းဖြစ်တဲ့ဦးဝင်းမြင့်က VOA ကိုပြောပါရယ်ဒါအပြင် NLD အနေနဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေကိုစီစစ်ရွေးချယ်နေပြီးမကြခင်အမည်စင်းတွေကိုအတီးပြုတ်ထုတ်ပြန်သွားမှာဖြစ်တယ်လို့ဦးဝင်းမြင့်ကအခုလိုပြောပါတယ
်။ကိုကလူတွေကဗျာသူ့အတူစင်းနေတယ်။အေးပြီးတော့သူတွေကစီးစီကနောက်ဆုံးအတီးပြုတ်မယ်ပြောတာစီးစီလာမှမရှိသေးကြဘူးသူတို့ဘာလို့ကြာပြီးကြည့်ပြီးတော့သူတို့ကသူတို့တင်ပြီးတော့သူတို့ကသူတို့ဘယ်မျိုးဘူးရောဘယ်မျိုးအွန်လိုင်းနေတယ်လို့ပြောတာ။သူတို့ကသူတို့တင်ပြီးရတယ်အတီးမှမဟုတ်ပဲစီးစီကဒီမျိုးဒီမျိုးမှတတ်မှတ်သိတာမှမဟုတ်ပဲအပြိုင်နဲ့အများကြီးရတယ်တနည်းအားဖြင့်5ဦးရှိရတယ်။အဲ့ဒီဟာကိုသူတို့ကသူတို့ရှောက်ပြီးတာကသူတို့ကဘယ်မျိုးဆို online နဲ့တင်ပြီးတော့ဟိုလူတွေကိုဘယ်လိုပြောမလဲဟိုတချို့ဆိုလို့ရှိရင်မျိုးမျိုးခါတွေပြောဗားတွေပြောအဲ့လိုဖြစ်နေလို့ပြောအဲ့ဒါပြောတာ။အဲ့ဒါဘယ်လိုလို့မှတရားဝင်လူတွေမရဘူး။စီးရီထိုင်ပြီးတော့ဆုံးပြပြီးမှအတူပဲ
။အဲ့တော့ဘယ်တော့လောက်ဒီ NLD ကစီးစီကနေပြီးတော့ထုတ်ပြန်ကြေညာမလဲမသိဘူး။
ကိုကျွန်တော်တို့အခု23ရက်နေ့နောက်ဆုံးဒီနောက်ဆုံးစီးပြီးဒီညတိုင်းအားလုံးကနေဒီကိုရီးယားဆိုရင်အကုန်တောင်းတာလေတောင်းတာပြီးတော့ကျွန်တော်စီးပြီးအစီထိုင်မှာပေါ့စီးပြီးထိုင်မှာစီးပြီးအကုန်လုံးကဒီကိုရီးယားဆိုရင်ဆက်ပြီးရွေးချယ်မှာပေါ့ရွေးချယ်ပြီးတော့ကမှစီးပြီးဆက်အားဖို့တခါပြပြီးတော့စုံထိုင်ပြီးတော့မှဘယ်နေရာဘယ်ဒီဘယ်နေရာဘယ်ထုတ်ပြန်မှာပေါ့အဲ့တော့မှအတူပဲတရားဝင်ထုတ်ပြန်မှာအတူပဲ
ဒါအပြင်ရွေးကောက်ပွဲတရားမျှတမှုရှိဖို့အတွက်တည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့မှန်ကန်တိကျတဲ့မဲဆန္ဒရှင်စည်းရင်းထုတ်ပြန်ဖို့အရေးကြီးတယ်လို့မြင်ကြောင်းဦးဝင်းမြင့်ကပြောပါတယ်
။ရွေးကောက်ပွဲကော်မရှင်ဆောင်ရွက်ချက်ဒီပေါ်မှာတော့ဒီလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျုံမလို့တော့ကော်မရှင်ကတော့ပြောနေတာပေါ့နော်အချိန်ချင်းပြောနေတာပဲ။အခုအရေးကြီးတာကတော့ကျွန်တော်တို့ကဒီမဲဆင်းတွေမှန်ကန်မှုပဲ။ဘာလို့ဆိုတော့ရွေးကောက်ပွဲဆိုတာကမဲဆင်းပုံမှာအခြေခံမှုလို့ပါမဲဆင်းမှန်ကန်မှုရွေးကောက်ပွဲမှန်ကန်မှုအဲ့တော့မဲဆင်းမှန်ကန်မှုကတော့အရေးကြီးဆုံးပါ
အရင်ကရွေးကောက်ပွဲကျင်းပတဲ့နေ့မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတီလုံးကျွတ်ဆန္ဒခံယူပွဲပူးတွဲလုပ်မယ်ဆိုတဲ့အခြေအနေမဖြစ်နိုင်တော့တာနဲ့ပတ်သက်လို့လည်းဦးဝင်းမြင့်ကအခုလိုတဆက်သေးရှင်းပြပါတယ
်။59ကာကြီးတစ်ခုလည်းပြင်တာ။59ကာကြီးလည်းရှင်းရေးနေရာလေးကာကွယ်အမြင်ကိုကြောင်းလာ။ဒီတစ်ခုပုံမှန်တစ်ခုပဲဒါကိုဆန္ဒခံယူပဲလုပ်ရမှာ။ဆန္ဒခံယူပဲလုပ်တဲ့ဆိုတဲ့အခါကျတော့လည်းဒီအခုရွေးကောက်ပွဲနဲ့ရောပြီးလုပ်မှာ။ဒီကျန်တဲ့ရွေးကောက်ပွဲလုပ်တဲ့ဒီပေါ်လက်ဆန္ဒရဲ့တနည်းတင်ရောက်5ဦးပေါ့။မေကြီးကဘယ်လိုလုပ်ရတယ်လဲလာရှုပ်နေတယ်။သူရောရှက်ပြန်ဖြစ်ပြီးရှုပ်နေတယ်။လူတွေတိတ်နာမလဲလို့ဖြစ်နေတယ်။အဲအဲ့ဒါကြောင့်မလို့ဒါလည်းတကြောင်းပါလေ။နောက်ကငွေကြီးရတဲ့ခါကျတမ်းမောင်း4000ကျော်တော့ကုန်ဦးမယ်။အဲအဲ့ဒါကြောင့်မို့ဒါကိုခိတ္တရှည်ရိုင်းထားဖို့
လက်ရှိထုတ်ပြန်ထားတဲ့မဲဆန်နာရှင်စီးရင်မှားရွေးမှုတွေကိုပြင်ဆင်ဖို့ဇူလိုင်လ30ရက်နေ့ကိုနောက်ဆုံးသတ်မှတ်ထားပြီးအဲ့ဒီနောက်ပိုင်းပြင်ဆင်ထားတဲ့အခြေခံမဲဆင်းတွေကိုအောက်ကလနောက်ဆုံးသတင်းပတ်မှာတနိုင်ငံလုံးအနှံ့ထပ်မံထုတ်ပြန်သွားမှာဖြစ်တယ်လို့ရန်ကုန်မြို့မှာကျင်းပတဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတည်ကပြောသွားပါတယ် ဒါပြင်မဲဆင်းမှာအမည်ပါမှသာမဲပေးနိုင်မှာဖြစ်တယ်လို့လည်းသူကပြောပါတယ်လွှတ်တော်ကိုယ်စားလှယ်လောင်းဖြင့်ဝင်ရောက်ရှင်ပြိုင်ရွေးခံမဲ့သူတွေအနေနဲ့လည်းမဲဆင်းနဲ့ပါမှရွေးကောက်ခံပိုင်ခွင့်ရှိတယ်လို့ဦးတည်ကပြောသွားပါတယ်နိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲမှာပါတီပေါင်း 90 လောက်ဝင်ရောက်ရှင်ပြိုင်ဖို့ရှိနေပါတယ်ရှင်မအင်ဂျင်နိုင်ပြောပြသွားတာပါရှင်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါပြီးမှာတော့လွှတ်တော်ဘက်ကသတင်းကိုနားဆင်ရမှာပါ တလင်တမရစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေကိုမနေ့ကပြည်သူ့လွတ်တော်ကအတည်ပြုပေးလိုက်ပါတယ်ဒီဥပဒေဟာတလင်တမရစနစ်လက်ခံကျင့်သုံးဖို့တိုက်တွန်းထားတဲ့ဥပဒေဆိုပေမဲ့ဥပဒေမှာပါဝင်တဲ့ပုံမှန်တွေဟာပြည့်စုံမှုမရှိဘူးလို့လွတ်တော်အမတ်အချို့ကဝေဖန်ပါတယ်ဒီသတင်းကိုတော့မမေခအသတင်းပေးပို့ထားပါတယ်ရှင်
ပြည်သူ့လွှတ်တော်မှာမဲခွဲဆုံးဖြတ်မှုအရာတည်ပြုဖို့မဲအရေးအတွက်များလာကြောင့်ဒီဥပဒေကိုအတည်ပြုလိုက်တာဖြစ်ပါတယ်ဒီဥပဒေနဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်ပလဲမြို့နယ်ကတော်ခင်ဆန်းလိုင်ကအခုလိုပြောပါတယ်ဥပဒေရှိကောင်းကပြောမယ်ဆိုရင်တော့ဒီဥပဒေကတိတ်ပြီးတော့လည်းပြည့်စုံမှုလည်းမရှိဘူးဒီအကုန်လုံးမှာပုံမှန်20ပဲထားတယ်ဒီပုံမှန် 20ကိုမကျင့်သုံးတင်ဘူးလို့ကျမတို့ကခုကကန့်ကွက်နေတာမဟုတ်ဘူးသမရင်သမရစနစ်ကျင့်သုံးခြင်းအပြင်ကောင်းတဲ့ကောင်းကျိုးတွေရှိရဆိုတာလေကျမတို့ကနားလေတယ်ဒါပေမဲ့ဒီဥပဒေပြဋ္ဌာန်းလိုက်ပြီးတဲ့နောက်မှာဥပဒေကိုအကာအကွယ်ယူပြီးတဲ့ပြီးတော့မှမှဒီဥပဒေရဲ့အားနည်းချက်ပေါ်မှာထောက်ပြီးတော့မှကျူးလွန်လာပြန်မှုရအများကြီးရှိရဥပဒေတရားဝင်နဲ့အိမ်တော်ကြီးတွေဟာအများကြီးပေါ်ပေါက်လာနိုင်တယ မွေးဖွားလာမယ်ကလေးတွေရဲ့ကလေးတွေအခွင့်အရေးတွေအားလည်းဆုံးရှုံးပြီးတော့သွားနိုင်တယ
်ဒီဥရိနဲ့ပတ်သက်ပြီးဥပဒေပါပုံမှန်တွေကပြည့်စုံမှုမရှိကြောင်းဗန်မှုတွေရှိနေပေမဲ့ဥပဒေတွင်တွင်တဲ့ပြောင်စုတရားလွှတ်တော်ချုပ်ကတော့ဥပဒေဟာမြမယောက်ျားနဲ့မိန်းမကိုတန်းတူအခွင့်အရေးရဖို့တင်ပြခဲ့တာဖြစ်ကြောင်းလွှတ်တော်မှပြောဆိုလိုက်ပါတယ်လူဦးရေပေါက်ဖွားမှုတော့အစမတန်များပြားလာတဲ့အမျိုးသားရေးပြဿနာတွေရှိလာတာကြောင့်အခုလိုဥပဒေတင်သွင်းရတာဖြစ်ကြောင်းပြောင်စုတရားလွှတ်တော်ချုပ်တရားသူကြီးဦးမြသိန်းကပြောပါတယ
်အခုကြာထမ်းမဲ့တလင်းတပြားစစ်ဥပဒေဟာတော့ကြောင်းပြအာဏာသက်ရောက်ခြင်းမရှိပါဘူးဒီဥပဒေထဲမှာပဲဒီဥပဒေဟာအာဏာမတည်မီကတူဦးတဲ့ပို့တဲ့တရားဝင်နေများတို့နဲ့သက်ဆိုင်ခြင်းမရှိရလို့အတိအကျပြဋ္ဌာန်းပေးပြီးသားဖြစ်ပါတယ်တလင်းတပြားစစ်နှစ်ပြသုံးခြင်းအဖြစ်အမျိုးသမီးများခွင့်ရေးကိုထိခိုက်စရာအကြောင်းမရှိပါဘူးမပြောပါတော့တဲ့အမျိုးသမီးအနေနဲ့ကူလားထိခိုက်နိုင်တာဖြစ်ပါတယ်ပြတ်တမှုရှိတဲ့ဥပဒေဖြစ်ပြီးလင်းနေမယားတို့ရဲ့ဆန္ဒအစ်မှန်နဲ့လည်းတိုက်ညီမှုရှိပါတယ်
။ပြည်သူ့လွတ်တော်ကအတည်ပြုလိုက်တဲ့ဒီဥပဒေမှာပုံမှန်20ပါဝင်ပါတယ်။ဥပဒေအရအင်းအောင်ရေးဖောက်ပြန်သူဟာပြစ်မှုကျူးလွန်ကြောင်းထင်ရှားပါကထောင်ဒဏ်10နှစ်ထိကြာခံနိုင်ပါတယ်။ဒီဥပဒေဟာမြန်မာနိုင်ငံမှာနေထိုင်တဲ့မြန်မာနိုင်ငံသားပြုနိုင်ငံသားဧည့်နိုင်ငံသားတွေအပြင်မြန်မာနိုင်ငံပြင်ပမှာနေထိုင်နေတဲ့နိုင်ငံသားမြန်မာနိုင်ငံတွင်းမှာနေထိုင်စဉ်မြန်မာနိုင်ငံသားနဲ့လက်ထက်တဲ့နိုင်ငံခြားသားတွေပေါ်မှာပါအကျုံးဝင်တက်ရောက်မှုရှိဖို့ဖော်ပြထားပါတယ်။ဥပဒေအရယောက်ျားသို့မဟုတ်မိန်းမတဦးဟာတရားဝင်လက်ထက်ထိမ်းများထားခြင်းရှိလျက်နဲ့နောက်ထပ်အိမ်အောင်ပြိုင်ထားပါကအိမ်အောင်ရေးပြစ်မှုကျူးလွန်သူတဦးအဖြစ်ပြစ်မှုကျူးလွန်ရာရောက်ပါတယ်။ဒီလိုအိမ်အောင်ရေးပြစ်မှုကျူးလွန်ပါကလင်မယားကွာရှင်မှုဝင်ကိုကြံရှိနေတဲ့ဇနီးမယားသို့မဟုတ်လင်ယောက်ျားကတောင်းခံနိုင်ပြီးကွာရှင်ပါကအိမ်အောင်ရေးဖောက်ပြန်သူအနေနဲ့နှစ်ဦးပိုင်ပစ္စည်းနဲ့ပတ်သက်ပြီးခန်းစား권မရပါဘူး။ဒီအပြင်အိမ်အောင်ရေးပြစ်မှုကျူးလွန်သူနဲ့အတူနေထိုင်တဲ့ယောက်ျားသို့မဟုတ်မိန်းမဟာလည်းအိမ်အောင်ရေးပြစ်မှုကျူးလွန်သူတိတ်ဆုံးသွားခဲ့ရင်အမွေဆက်ခံ권မရဘူးလို့ဥပဒေမှာဖော်ပြထားပါတယ်
။ဒီဥပဒေအတိုင်းဆိုလို့ရှိလို့ရှိရင်ကျမတို့မယားပြားယူခြင်းကိုအမှန်တကယ်ထိထိရောက်ရောက်ကာကွယ်ရမယ်စား။တရားဝင်ထိမ်းများခြင်းမပြုဘဲနဲ့တရားဝင်တိုက်တိုက်ပုံမိမများထားခြင်းဖြင့်အိမ်တော်ရဲ့ဖောက်ပြန်မှုများများပြားလာနိုင်ပါတယ်။မယားကြီးအားကွာရှင်းစင်ရန်အတွက်အနိုင်ထက်ပြုကျင့်ခြင်းအကြက်ကြိုင်ခြင်းများနဲ့အိမ်တွင်ကြမ်းဖက်မှုများပေါ်ပေါက်လာနိုင်ပါတယ်။တရားမဝင်ပေါင်းသင်းနေထိုင်မှုကြောင့်အမျိုးသမီးရဲ့အခွင့်အရေးများကိုဆုံးရှုံးစေခြင်းတို့နဲ့ဆိုးကျိုးတွေကိုပေါ်ပေါက်လာနိုင်စေပါ
ပလဲမျိုးတွေကဒေါခင်ဆန်းလိုင်ကဥပဒေကြောင့်အမျိုးသမီးအကြမ်းဖက်မှုတွေဖြစ်လာနိုင်တယ်လို့ဒီကနေ့လွှတ်တော်မှာခုလိုတင်ပြခဲ့တာပါ Lashima di Uri Janha Miosa Uri Legu Dega Taku Apaw and Pita Jang Lu Kuye Lo Sha Dudega Weban Mudri Shini Bare. Dibin a cha pata jari apomava kwecha sasa mudri shini de lu we bandari le shibare. Miosa Uri Legu and Lu Uye Tencho Musanya Urigu Piyanzu Lutoga a deep bugebi, Tamara Lametoga Piatan B Pipare, Nema Boda Badawe and Miota Mimia to Tamia Jin Sanya Uri Jango Piyanzu Lutoga a deep bugi pipare, Dita Linda Miasa Nit Jinton Jin Sanya Urigu, a coopi do Lutoma a deep bugi pillow, a Miota Lutoma Suni Tomava, Digani. တဲ့စင်ပြူတော်စုကိုဆက်လက်တင်ပြီးအတင်ပြူသွားမှာဖြစ်ပါတယ်။မမေခါပြောပြသွားတာပါရှင်။လွတ်တော်ထဲအကြည့်တွေအပြီးမှာတော့နောက်သတင်းဆောင်ပါအနေနဲ့တော်ရရှင်နေနားဆင်ရမှာတော့လိတ်ကျွန်းလို့တီးကြတဲ့ထိုင်းနိုင်ငံတောင်ပိုင်းကကော့ကြောင်အပန်းဖြေကျွန်းမှာဗြိတိန်နိုင်ငံသားအကဘာလက်ခီးတဲ့နှစ်ဦးကိုတပ်ဖြတ်ခဲ့မှုနဲ့အဖမ်းခံခဲ့ရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားနှစ်ဦးရဲ့အမှ
ne mongzolin uha pigere ni autubala grega pite nenganga kabale kidwari gu tapya kere sure suswege ne tainangama pansi kan tayaraba pite nenganga kabale kidwari pijare at naset lini yue david milane at naset toni yue hana witherich tuha pigere ni septimalaga tapya kangaya biro truye launi gu tainanganga kabale kidwari ne yingo tamari jama yiban sare kotongho lejunye kanjima twishi kayara pipare မြန်မာအလုပ်သမားနှစ်ဦးစလုံးဟာစောစောပိုင်းမှာပြစ်မှုကျူးလွန်ကြောင်းဝန်ခံထားခဲ့ပေမဲ့နောက်ပိုင်းမှာတော့နှိမ့်ဆက်ညှဉ်းပန်းပြီးတော့ဖြောင့်ကျက်ပေးခန့်လို့ဝန်ခံခဲ့ရတာပါဆိုပြီးတရားရုံးမှာပြင်ဆင်ထွက်ဆိုထားတဲ့အတွက်အမှုကိုဆက်လက်ပြီးတော့စစ်ဆေးနေတာဖြစ်ပါတယ်။ဆွဆွဲခံထားရသူမြန်မာအလုပ်သမားနှစ်ယောက်ရဲ့အကျိုးဆောင်ရှေ့နေတွေကတော့မျိုးရိုးဗီဇ DNA နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေကိုဒီကနေ့ကြားသပတေးနေ့မှာ
สาดตินပြီးတော့ပြုတ်လုံသွားမှာဖြစ်တယ်လို့တရားခံဘက်ကလိုက်ပါဆောင်ရနေတဲ့ရှေ့နေကြီးနှခွန်ချွန်ပူချက်ကပြောဆိုပါတယ်။ဝန်ဖုန်နေကခုံပင်လင်းဖိနိုင်လာကြာရင်ဟိုကပင်လင်းခံဝိချက်ကအထက်ပြေဝန်လင်းကန်တွတ်ဆိုလင်းအာကန်ချိုင်းလက်ခံရစာတ်မှာအတိပိုင်မက်ပြန်ဟာတော်တော်လေးခက်ခဲမဲ့နေ့ဖြစ်ပါလိမ့်မယ်။ပညာရပိုင်းဆိုင်ရာကိစ္စတွေတော်တော်များများပါပါလိမ့်မယ်။ DNA ကိုတိတ်ပန်နီးပညာအရဘလို့အသုံးချတယ်ဆိုတာကိုရှင်းပြမှာဖြစ်တယ်လို့တန်ဇီယရှိထားသူတွေအနေနဲ့ဘလို့ပါဝင်ပတ်သက်မှုရှိတယ်ဆိုတာကိုတက်တည်ပြမှာရှင်းပြမှာဖြစ်ပါတယ်လို့ထိုင်းဘာသာနဲ့ပြောဆိုသွားတာပါ။ဒီတရားစီရင်မှုမှာအဓိကငင်းပွားနေတဲ့အချက်ကတော့တေဆုံးသူဟန်နာဝစ်တရစ်ရဲ့ခန္ဓာကိုယ်ပေါ်မှာတွေ့ရှိရတဲ့တန်ဇီယရှိထားသူတွေရဲ့ DNA အထောက်အထားတွေဖြစ်ပါတယ်။ကနဦးရဲတပ်ဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာရရှိထားတဲ့ New York Visa DNA အထောက်အထားတွေတချို့ဟာစမ်းသပ်စစ်ဆေးရမှာအသုံးပြုခဲ့ပြီးဖြစ်တယ်လို့တချို့ကလည်းပျောက်ဆုံးကုန်ပြီလို့ပြောခဲ့ပါတယ်။နောက်ပိုင်းမှာသူတို့ရဲ့ကြေညာချက်ကိုပြန်ရုပ်သိမ်းပြီးတော့ DNA တွေမပြောက်ပါဘူးဆိုပြီးတော့ပြောဆိုခဲ့ပါတယ်။လူခွင့်ရေးဖွဲ့တွေကတော့ဒီမြန်မာလူငယ်နှစ်ယောက်ဟာတစားကန်ဖြစ်ကြရတာဖြစ်တယ်။ဘာကြောင့်လဲဆိုတော့သူတို့ဟာထိုင်းနိုင်ငံကိုရွှေ့ပြောင်းရောက်ရှိလာတဲ့အလုပ်သမားတွေဖြစ်နေကြလို့ပဲလို့ပြောဆိုနေကြပါတယ်။ မနေ့ကတရားခွင်ကိုရောက်လာခဲ့တဲ့တန်ဇီယာနယ်ဖန်စီခံထားရသူမြန်မာလူငယ်တအူးရဲ့မိခင်ကတော့တရားမျှတစွာတရားစီရင်ပေးပါလို့တောင်းဆိုကြောင်းပြောပါတယ်။ကော့စမွေကျွန်းမှာရုံးထိုင်စစ်ဆေးနေတဲ့တရားခွင်ကမှုကင်းဆိုင်ရာအထောက်အထားတွေကိုပြန်လည်စစ်ဆေးဖို့အတွက်တရားရေးဝန်ကြီးဌာနရဲ့လက်အောက်မှာရှိတဲ့ဗဟိုမှုကင်းဆေးပညာဌာနကိုပို့ပေးဖို့အမိန့်ပေးထားကြောင်းသိရပါတယ်ခင်ဗျာ။
ဥဆောင်မွေပြောပြသွားတာပါ။ဗီဒီယိုကနေကြတာပြင်းတဲ့သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီကနေ9နာရီအထိ line-o-meter 24-32 နဲ့40လို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8 နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်း9:00နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနက်ခင်ပါရှင် VOA American သံမြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတင်းနေ့မနက်အစီအတန်လွင့်အစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 30 40 50 line meter 190တို့ကပါတိုးချက်ထုတ်လွှင့်ပေးနေရပါအခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထဲရမြန်မာအကြောင်း American Indian သုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေသူယုံကြည်ရအစီအစဉ်နဲ့အတူမြန်မာရေးသုံးသပ်ချက်မှာတော့လူထုကဆန္ဒရှိရင်တမဒအရွေးခံမယ်ဆိုတဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြောကြားချက်အပေါ်ဘာတွေသုံးသပ်ကြပါတယ်
တမန်တော်ကောက်တဲ့ဥစ္စာကဒီလုံးဝငြင်းငြင်းရေးရတဲ့အခါကျမှတမန်တော်အနေနဲ့နိုင်ငံရေးတွေကခွက်ခွာမယ်လို့ပြောတဲ့အချက်ကနိုင်ငံရေးအခင်းအကျင်းများဆိုလို့ရှိရင
်မြန်မာရေးသုံးသပ်ချက်အပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းဦးကျော်စန်းသာစုစည်းတင်ဆက်ထားတာကိုနားဆင်ကြည့်ရအောင်ပါရှင
်မြန်မာနိုင်ငံ2015ရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတရေးAmerican ရဲ့အခန့်ကဏ္ဍဆွဲကောင်းစဉ်နဲ့ heritage.org မှာ Olivia Enos ရေးသားထားတာကိုတင်ပြလိုပါတယ်။နိုဝင်ဘာ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက်သံမကအမေရိကန်မြန်မာဆက်ဆံရေးအတွက်လည်းအရေးကြီးလာပါတယ်။ဒီအချိန်မှာ American အစိုးရဟာအတိတ်ပဲရှင်းလင်းပြီးဖြစ်တဲ့ free and fair လွတ်လပ်ပြီးတရားမျှတသောရွေးကောက်ပွဲဖြစ်ရမယ်ဆိုတဲ့သတ်မှတ်ချက်ကိုစွန့်လွှတ်ပြီးအတိတ်ပဲအတိအကျမရှင်းလင်းရသေးတဲ့credible, transparent, and inclusive people လိုလာတယ်လို့ဖော်ပြလာပါတယ်။ယုံကြည်စိတ်ချရသောပွင့်လင်းမြင်သာမှုရှိသောအလုံးပါဝင်သောရွေးကောက်ပွဲဖြစ်ရမယ်လို့ပြောင်းလဲသွန်းနှုန်းလာတာဖြစ်ပါတယ်။ American နိုင်ငံတကာဖွံ့ဖြိုးရေး agency အကြီးအကဲတူက American အစိုးရဟာမြန်မာပြည်သူတွေကိုရေးရှည်ကူညီဖို့ပိုင်ဖြတ်ထားတယ်။ရွေးကောက်ပွဲရလဘယ်သို့ပင်ဖြစ်စေဆက်လက်ကူညီတော့မှာဖြစ်တယ်လို့လည်းဆိုပါတယ်။ဒီရည်တည်ချက်ဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်အမေရိကန်အစိုးရကလုတ်ပေးနိုင်စွမ်းကိုစော့ချကန့်တတ်လိုက်တာဖြစ်ပါတယ်။အောင်မြင်တဲ့ရွေးကောက်ပွဲတရားဖြစ်စေဖို့အတွက်လိုအပ်ချက်တွေကိုရှင်းရှင်းလင်းလင်းချက်မှတ်ပေးထားခြင်းအပြင်မြန်မာနိုင်ငံအတွက်ရောအမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးအတွက်ပါအထူးအကျိုးရှိစေမှာဖြစ်ပါတယ်။ဒီမိုကရေစီပြုပြင်ပြောင်းလဲရေးကတိတွေပေးထားပြီးလိုက်နာဆောင်ရွက်ဖို့ပြက်ကွက်နေတဲ့မြန်မာအစိုးရကိုAmerican အစိုးရကအနိကစောင့်ကြည့်ပြီးခိုင်မာတိကျတဲ့စံတွေနဲ့ရွေးကောက်ပွဲကိုတိုင်းတာသင်ပါတယ်။စံအတိုင်းပြည့်မီဘူးဆိုရင်နိုင်ငံဆက်ဆံရေးကိုအပြည့်အဝရှေ့မတိုသင့်ဘူးလို့ရေးသားထားပါခင်ဗျာ
။တရုတ်နိုင်ငံထုတ် Global Times သတင်းစာရဲ့ Editor အပေါ်မှာတရုတ်သစ်ခုတ်သမားတွေပေါ်မှာပြင်းထန်တဲ့ပြစ်ဒဏ်ချမှတ်တာမျှတမှုမရှိဘူးလို့ရေးထားပါတယ်။ဖြစ်ရတဲ့ခုတည်းအတွက်လူပေါင်း150ကျော်ကိုပြင်းပြင်းထန်ထန်ပြစ်ဒဏ်ချမှတ်လိုက်တာဟာမကြုံစဘူးတဲ့ကိစ္စပါ။ဒီလူတွေရဲ့မှားယွင်းမှုနဲ့သူတို့ရဲ့တာဝန်ရှိမှုတွေဟာတပြင်းညီတည်းရှိမှာမဟုတ်ပါဘူး။ပြစ်ဒဏ်ချင်းလဲကွဲလွဲမှုရှိရမှာဖြစ်ပါတယ်။ဒီလူတွေကိုတစ်ကိုယ်စလဲတွေကမြန်မာနိုင်ငံနဲ့ခေါ်သွားပြီးတော့တစ်ခုတ်ခိုင်းတာဖြစ်နိုင်ပါတယ်။အရှိတောင်အရှာမှာဒါမျိုးမကြခဏဖြစ်လေရှိပါတယ်။ဖမ်းမိရင်လဲခပ်ပေါ်ပေါ်ပြစ်ဒဏ်တွေပဲချမှတ်ခံကြရတာပါ။အခုမြန်မာအာဏာပိုင်တွေအနေနဲ့ဒီလူမျိုးပြင်းထန်တဲ့ပြစ်ဒဏ်ချမှတ်လိုက်တာဘာကြောင့်လဲဆိုတာမသိရပါဘူး။မြန်မာနိုင်ငံမြောက်ပိုင်းမှာအခြေအနေတွေဆိုးရွားနေတာနဲ့အဆက်ဆက်မှုရှိကောင်းရှိနိုင်ပါတယ်။အနောက်မီဒီယာတွေကတော့တရုတ်နဲ့မြန်မာအကြားသဘောကွဲလွဲအောင်လုပ်နေကြပါတယ်။တရုတ်ဟာမြန်မာတယံဇာတာတွေကိုလူယူနေတယ်လို့ပြောနေကြပါတယ်။ဒီနေရာမှာမြန်မာလူထုအနေနဲ့တရုတ်မြန်မာကုံသွဲမှုကိုအပြုသဘောနဲ့ရှုမြင်ဖို့လည်းတိုက်တွန်းထားပါတယ်။အခုကိစ္စမှာလည်းနှစ်နိုင်ငံအစိုးရတွေညှိနှိုင်းပြီးတော့တရားမျှတတဲ့ဖြည့်ရှင်ချက်တရက်ရလိမ့်မယ်လို့မျှော်လင့်ကြောင်းရေးသားထားပါတယ်။
အခုနောက်ဆုံးဂိုင်းကျုပ်ဖုန်တော်ကြီးကမြန်မာကောင်းဆောင်တွေမိဘကောင်းဖြစ်ပါစေလို့ပြောကြခြင်းဆိုတာ zenith.com မှာရေးသားထားတဲ့ဆောင်းပါးကိုအကြီးဆုံးတင်ပြလိုပါတယ်။ Roman Catholic ဂိုင်းကျုပ်ဖုန်တော်ကြီး Charles Mongbo ကမြန်မာနိုင်ငံကောင်းဆောင်တွေကိုမိဘများနှင့်မှာအုပ်ချုပ်သူတွေဟာမိဘကောင်းတွေဖြစ်ရမယ်လို့ပြောကြားလိုက်ပါတယ်။ကောင်းဆောင်တွေအနေနဲ့မြန်မာနိုင်ငံကိုစစ်မှန်တဲ့မိသားစုတစ်ခုဖြစ်အောင်လှုပ်ပေးနိုင်လိမ့်မယ်လို့တိုင်းပြည်ကမျှော်လင့်နေတယ်လို့ Cardinal ဖုန်တော်ကြီးကဆိုပါတယ်။စီပွားရေးအခြေအနေကြောင့်မိသားစုတွေဟာပြိုကွဲနေရတယ်။တန်းတန်းချီတဲ့လူငယ်တွေမိဝေးဖာဝေးဖြစ်နေရတယ်။အခုမြန်မာနိုင်ငံခေါင်းဆောင်တွေဟာဒုက္ခမျိုးစုံနဲ့ကြုံတွေ့နေရတဲ့မိဘတွေရဲ့မျှော်လင့်ချက်ကိုမဖော်ဆောင်နိုင်သေးဘူး။ခရိုနီအရင်းရှင်စနစ်ကိုအကာအကွယ်ပေးနေစေဖြစ်တယ်လို့ကာဒီနယ်ဘိုကပြောကြားကြောင်းရေးသားထားပါရခင်ဗျာ
။ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာနိုင်ငံအစီအစဉ်ပြီးပြီးဒေါ်လာတန်းတင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်မှာဖြစ်ပါရရှင်။
PM နဲ့တင်ပြမယ် EDM အသုံးကတော့
Drive me up the wall
ဖြစ်ပါတယ်စာလုံးပေါင်းက D R I V E drive ကမောင်းတာ M E M E ကကျွန်တော်ကျမ U B up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် T H E the W A L L wall ကနေရာဆိုတော့စကားထုံးရဲ့ဓာတ်ရိုက်ဒီဘေကတော့နေရာမော်ကိုမောင်းတက်တဲ့သဘောဖြစ်ပါတယ်။ဒီသုံးဆင်းသက်လာတာကတော့လောင်အိမ်ထဲမှာရောက်နေတဲ့တရိတ်ဆန်းတကောင်ကိုအပြင်ကစရုပ်ဖြစ်စေအနောက်ရှက်ဖြစ်အောင်လုပ်လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်အိမ်ရဲ့နေရာမော်ကိုပြည့်တဲ့ရှောင်းတင်းရာကနေဆင်းသက်လာတဲ့အသုံးဝင်ဖြစ်ပါတယ်။ဒါကြောင့် EDM အသုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြည်တဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
I don't want to visit my cousin's place. He has 5 kids and they drive me up the wall.
လူတူဦးကိုစိတ်အနှောက်အယှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါက်အောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
American EDN 3 English စာသင်ခန်းစာတွေကိုဒေါ်လလတန်တင်ဆက်သွားတာဖြစ်ပါတယ်။အခုတော့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးမှာပါ။လူထုကဆန္ဒရှိရဆိုရင်သမ္မတအရေးခံမယ်။တိုင်းရင်းသားအင်အားစုတွေရဲ့လက်နက်တွေအားလုံးကိုသိမ်းပြီးထောက်ရငိမ့်ချမ်းရေးရမှတမ္မတဟာနိုင်ငံရေးကနောက်ဆုတ်မယ်ဆိုတဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြောကြားချက်အပေါ်မြမအရေးသုံးသက်သူတွေဖြစ်တဲ့ဦးအောင်သူငယ်ဒေါက်တာရံမျိုးသိန်းတို့နဲ့ဦးကျော်စန္ဒာကဆွေးနွေးသုံးသက်ထားတာကိုနားဆင်ကြည့်ရအောင်ပါရှင်။
မြန်မာနိုင်ငံရဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြည်သူလူထုကလူလာရဲဆိုရင်သူသမ္မတဖြစ်ရွေးခံမယ်လို့ဆိုပါတယ်ဒုတိယတစ်ချက်ကတော့တမတော်ဟာနိုင်ငံရေးထဲကနောက်မဆုတ်ဘူးတိုင်းရင်းသားတွေနဲ့လုံးဝညီညာရေးရမှသာနောက်ဆုတ်မယ်လို့ဆိုတယ်ဒီနှစ်ချက်နဲ့ပတ်သက်ပြီးတော့ဆွေးနွေးလို့ပါတယ်ကျွန်တော်ပထမအချက်ကိုအရင်ပြောကြအောင်ပါပြည်သူလူထုကလူလာရင်သမ္မတလုပ်ဖြစ်နေဆိုရဲလူသူရင်မကပါဘူးအခုလက်ရှိသမ္မတဦးသိန်းစင်ကလည်းပဲအလားတူပြောဦးပါတယ်ဆိုတော့အမှန်တကယ်လူထုကိုယ်စားလှယ်ရဲ့သဘောထားနဲ့ရွေးတယ်ဆိုရင်တော့လေလက်ခံနိုင်ပွဲရှိသေးတယ်ပေါ့ဗျာအခုကလူထုကိုယ်စားလှယ်လည်းပဲအနာမရှိဘူးအဲ့ဒီမှာလူထုရဲ့ကိုယ်စားလှယ်မဟုတ်တော့စစ်တပ်ကိုသာကိုစားပြုသောအမတ်တွေကလည်းပါနေတော့သူတို့ရဲ့လူထုလို့ဆိုတာဟာစစ်တပ်ကများယဉ်ကျေးမီပြောလေလားခင်ဗျာဒေါက်တာရင်မသိ
2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြည်သူလူထုကတကယ်ထောက်ခံကြတာမဟုတ်ဘူးဆိုတဲ့အချက်ကိုသူတို့လက်ခံလို့လိုအပ်ပါတယ်။ဆိုပြီးတော့အချိန်အောင်ဥပဒေပေါ်မှာပြည်သူလူထုကထောက်ခံမှုတကယ်မရှိခဲ့ရဲ့။လက်ရှိသမ္မတရုပ်ောက်တဲ့စနစ်အပေါ်မှာလည်းပြည်သူလူထုရဲ့စိတ်ဝင်စားမှုနဲ့ထောက်ခံမှုဟာမရှိဘူးလို့သုံးသပ်လို့ရပါတယ်။အဲဒီတော့ကြောင့်မလို့ဒီစနစ်အပေါ်မှာအခြေခံပြီးရုပ်ောက်တင်လိုက်ခံရတဲ့သမ္မတဟာပြည်သူလူထုအများစုကိုကိုးစားပြုရဲလို့ပြောဖို့ခက်ပါတယ်လေ။
ပြည်သူလူထုကကြိုက်တဲ့လူတွေပဲသမနာဖြစ်ပိုင်ခွင့်မရှိဘူးသူတို့ဥပဒေအရဖွဲ့စည်းပုံအရတခါစစ်တပ်ကအင်အားသာကောင်းနေတယ်သူတို့လက်ထက်မှာပဲတချို့အသုံးထုတ်တဲ့ဗီဒီယိုအာဏာချုပ်ဖြတ်ပိုင်ခွင့်တွေရှိနေတော့သူတို့ပြည်သူဆိုတာဘာလို့ညှို့မိပြောနေကြလဲခင်ဗျာကုမ္ပဏီ
ဟုတ်ကဲ့အဲ့ဒါတော့ဟိုပြောဖို့ခက်ပါတယ်ခင်ဗျာအခုလက်ရှိဖွဲ့စည်းပုံကိုလက်ခံမယ်နောက်တစ်ခါဒီဖွဲ့စည်းပုံရပဲအခုလက်ရှိရွေးကောက်ပွဲမှာဒီ game ထဲမှာပေါ့နော်အခုလိုကစားပွဲထဲမှာဝင်ပြိုင်မယ်ဆိုရင်တော့ဟိုပြည်သူလူထုအများစုထောက်ခံမိမဲ့လည်းသမရရဖို့ခက်ပါတယ်။ဘာဖြစ်လို့လဲဆိုတော့စစ်တပ်ကကိုယ်စားလှယ်25ရဲခိုင်နှုန်းရဲ့မဲကပြောမယ်ဆိုလို့ရှိရင်တော့ solid ပေါ့နော်တကယ်ဟိုသူတို့ကတလုံးတစ်ခဲတည်းဖြစ်ပါတယ်။ကြောင်တဲ့တိုင်းရင်းသားတွေနဲ့ကြောင်တဲ့ဒီမိုကရေစီအင်အားစုတွေရဲ့မဲကအမျိုးမျိုးပြနိုင်တဲ့အနေအထားမျိုးတော့ရှိပါတယ်။ဆိုတော့အဲ့ဒီအနေအထားမှာတော့သမရကနောက်ဆုံးဘယ်သူဖြစ်လာမယ်ဆိုတာကဟိုတိုက်ရိုက်လဲပြောဖို့တော့ခက်တဲ့အနေအထားရှိပါတယ
်။နောက်ဘုဒ္ဓမူကြီးမင်းအောင်လှိုင်ပြောတဲ့အထက်မှာတိုင်းရင်းသားခိစားနဲ့ပတ်သက်ပါတယ်စစ်တပ်ဟာနိုင်ငံရေးကနောက်မဆုတ်ဘူးသူအဓိကပြောလိုတာကတော့တိုင်းရင်းသားအင်အားစုတွေစီကလက်နက်တွေကိုသူတို့အကုန်လုံးသိမ်းနိုင်မှာ တိုင်းသားတွေနဲ့ညီညာရေးအကျွမ်းမဲ့ညီညာရေးရမှသားလေးင်းနောက်ဆုံးနိုင်မယ်အဲ့ဒါ9နှစ်တန်တီ10နှစ်တန်တီကြာမယ်သူမပြောနိုင်ဘူးလို့ဆိုရတယ်ဒီနေရာမှာကျွန်တော်မေးချင်တဲ့မေးခွန်းကစစ်တပ်ကြီးပြည်တွင်းညီညာရေးအတွက်အတားအဆီလားပြည်တွင်းညီညာရေးကိုပံ့ပိုးနေတာလားတကယ်တော့62ခုနှစ်စစ်တပ်ကအနာသိမ်းပြီးတဲ့နောက်မှာတိုင်းရင်းသားအင်အားစုတွေပုံကမှုတွေပိုပြီးများလာတယ်ဆိုပြီးတော့ကျွန်တော်တို့အထောက်အထားတွေ့ရပါတယ်။နောက်ပြီးတော့အဲ့မှာအနာသိမ်းတဲ့ခါမှာဗိုလ်ချုပ်နေဝင်ကပြည်ထောင်စုပြိုကွဲတော့မှမို့လို့ဆိုပြီးတော့သူကစင်ကြီးပြီးခဲ့တယ်။သို့တော်လည်းပဲပြည်ထောင်စုပြိုကွဲနိုင်တဲ့အထောက်အထားအဲ့ဒီမှာတကယ်လည်းမရှိပါဘူး။အဲ့ဒါကိုသူတို့လှုပ်ကြံပြီးတော့သမိုင်းအချက်လက်တွေဖန်တီးပြီးတော့ရေးခဲ့တာအခုခါမှာလူတွေလေ့လာကြည့်နေတာကိုသိလာရပြီဖြစ်ပါတယ်။ဆိုတော့စစ်တပ်ဟာနိုင်ငံရေးကနောက်မဆုတ်သေးဘူးဒီပြည်တွင်းညီညာရေးပြဿနာရှိနေလို့ဆိုရက်ကိစ္စနဲ့ပတ်သက်ပြီးတော့ဒေါက်တာရေမျိုးသိန်းသဘောထားဘယ်လိုရှိပါလဲခင်ဗျာဘယ်လိုမြင်ပါလဲ
လက်ရှိပြည်တွင်းညီညာရေးပြဿနာကိုဖြေရှင်းဖို့မှာစစ်တပ်ဟာအဓိကအရေးကြီးတဲ့အခန်းကဏ္ဍမှာရှိတယ်ဆိုတာကိုကျွန်တော်ကတော့လက်ခံတယ်ဒါပေမဲ့စစ်တပ်ဟာနိုင်ငံရေးခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေတိုင်းရင်းသားလက်နက်ကိုင်အစီခေါင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ဟိုနိုင်ငံရေးဖြစ်ရှင်မှုတစ်ခုကိုပေါ်ဆောင်တဲ့နေရာမှာအဲလက်တွေ့ကြကြခိတိရောက်ရောက်ပါဝင်နိုင်ဖို့ကလည်းအရေးကြီးတယ်လို့ကျွန်တော်ကမြင်ပါတယ်။ဒါနဲ့တမတော်ကောက်ကိုင်းစည်းချုပ်ကဒီလုံးဝနိုင်ငံရေးကြားတဲ့အခါကျမှတမတော်အနေနဲ့နိုင်ငံရေးတွေကအဲခွက်ခွာမယ်လို့ပြောတဲ့အချက်ကနိုင်ငံရေးအခင်းအကျင်းရဆိုလို့ရှိရင်လက်တွေ့ကြဦးလို့ကျွန်တော်မြင်ပါတယ်။ဒါဟာအိုနိုင်ငံရေးကိစ္စဆွေးနွေးမှုနဲ့အမျိုးသားပြန်လည်ပြည့်ညည်လမ်းကြောင်းကိုအဟံသာတစ်စီတဲ့သဘောမျိုးဆက်ရောက်တယ်လို့လည်းကျွန်တော်ကမြင်ပါတယ်။နောက်ပြီးတော့တိုင်းပြည်ဟိုပြိုကွဲမှာဆိုလို့ဟလာစစ်တပ်ကနိုင်ငံရေးကိုပါလာပါတယ်ဆိုတဲ့1962ခုနှစ်ထဲကအကြောင်းပြချက်ကိုအခု2015ခုနှစ်မှာထပ်ပြီးတော့ဟိုတပ်ပြီးထပ်ပြုတ်လိုက်တဲ့သဘောမျိုးတက်ရောက်နေတဲ့အခါကျတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲနဲ့အမျိုးသားပြန်လည်ပြည့်ညက်ရေးအတွက်အင်မတန်မှသိတာမြင်တာတဲ့အားနည်းချက်တစ်ခုနောက်ကျောင်းပြန်မှုတစ်ခုလို့ကျွန်တော်အဲ့လိုမြင်ပါတယ်
။ဒါတော့ဒီမှာအခုတိုင်းရင်းသားတော်လှန်ရေးအင်အားစုတွေလက်နက်ကိုင်အင်အားစုတွေရဲ့သဘောထားကိုမေးလိုက်ရင်ကျွန်တော်သူတို့ကိုဒီနေ့ကတကယ်မခေါ်တာသူတို့ဘက်ကတံပဲဖြစ်နေမှာဆိုလိုပါကောင်းသူနဲ့ဒီကောင်းဆောင်တွေနဲ့မကြခါတွေ့ဘူးပါလေပွင့်ပွင့်လင်းလင်းပြောရင်ငင်းငယ်ရေးတွေ့ဆုံဆွေးနွေးပွဲအတွက်အဓိကခလုတ်ကသင်းအဟံတာဖြစ်နေတာတက်မတော်ကြောင့်ပဲဆိုပြီးတော့တော်တော်များများပြောကြတယ်ခင်ဗျာဆိုတော့အခုလိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီကိစ္စငင်းငယ်ရေးလုံးဝပြည်လည်မှစစ်တပ်ကနိုင်ငံရေးနောက်ဆုတ်မယ်ဆိုတဲ့စကားဟာခုနကဒေါက်တာရဲ့မျိုးသိန်းပြောသလိုပေါ့တွေ့ဆုံဆွေးနွေးရေးငင်းငယ်ရေးရရှိရေးကိုဘယ်လိုရဲ့အခက်မဲ့ထင်ပါစေကောင်းသူ
ကျွန်တော်မြင်တာအရင်ပြောခဲ့တဲ့ဒီစစ်တပ်ကောင်းဆောင်အသီးသီးရဲ့ပြောကြချက်တွေနဲ့သိပ်မကွာဘူးလို့တော့ထင်ပါတယ်။ဟိုပြောနေတာကတော့တိုင်းပြည်အေဂျင်မှဒါစစ်တပ်ကထွက်လို့ရမယ်။နောက်တစ်ခုကကျတော့ကျွန်တော်တို့တိုင်းပြည်မှာစစ်တပ်ရဲ့အခန်းကဏ္ဍအရေးကြီးသေးတယ်။ဆိုတော့ဒီအချက်တွေပါပဲသိတော့လဲထူးခြားချက်မရှိပါဘူး။ဆိုတော့ဒါပေမဲ့ခုနပြောတဲ့ဒီနေ့တိုင်းရင်းသားခေါင်းဆောင်တွေနဲ့ဒီငင်းရည်လုံးပဲကိစ္စပေါ့နော်။ဆိုတော့ဒီနေ့အချိန်မှာတော့ကျွန်တော်ထင်တယ်နှစ်ဖက်စလုံးကသူလဲသူ့ရဲ့အခြေအနေသူသိတယ်ကိုယ်လည်းကိုယ့်ရဲ့အခြေအနေကိုသိတဲ့ဆိုတဲ့အနေထားမှာဒီနေ့ကတော့ငင်းညာရေးလုပ်ဖို့အကောင်းဆုံးအချိန်လို့ထင်ပါတယ်။ဟိုစစ်တပ်အနေနဲ့ကလည်းလက်တွေ့ကြရစဉ်းစားပြီးတော့ဒီနေ့ငင်းညာရေးကိုအရယူသင့်တဲ့အချိန်လေးလို့ကျွန်တော်ထင်ပါတယ
်။ဆိုတော့အခုဗိုလ်ချုပ်မကြီးမင်းအောင်လှိုင်ပြောတဲ့စကားအရဆိုရင်အဲ့ငင်းညာရေးဆွေးနွေးပွဲကပုံမှန်အတိုင်းဆက်တိုးမယ်ထင်သလား။သူကတော့ငါတို့ဘက်ကအလျှော့မပေးဘူးဒီလူတွေလက်နက်ကင်ထားတာအလုံးစွန့်မှလို့ဆိုရဲ။အဲ့လိုပြောနေရင်တိုင်းရင်းသားတွေလိုအပ်ချက်ကတော့ရနိုင်မယ်ထင်ပါလားသူတို့ဆန္ဒပြောရနိုင်မယ်ထင်သလား
ဟုတ်ကဲ့ဟိုတခုကတော့အခုလက်ရှိငင်းရည်ဆွေးနွေးပွဲဒီမှာဒီတက်မတော်ရဲ့အခန်းကဏ္ဍအရေးကြီးတာမှန်ပါတယ်ဆိုတော့ဒါပေမဲ့လက်ရှိဦးသိန်းစိန်ဦးဆောင်တဲ့အစိုးရနောက်တစ်ခါကျတော့ဒီလွှတ်တော်ရဲ့အခန်းကဏ္ဍတွေလည်းရှိကြပါတယ်ဆိုတော့ဒီအနေထားမှာတော့အလုံးသုံးပွင့်ဆိုင်ပေါ့နော်ဒီလိုအခြေအနေမှာဆွေးနွေးမှုတွေရဲ့ရလဒ်ကပိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်နောက်တစ်ခုကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူကလည်းသမ္မတလုတ်ချင်တယ်ပြည်သူကလက်ခံမယ်ဆိုရင်လုတ်မယ်လို့ဆိုတော့စစ်တပ်ကနေပြီးတော့စစ်ဘိုလ်ချုပ်ကတိုက်ရိုက်သမရဖြစ်လာခဲ့ပြီဆိုရင်မြန်မာနိုင်ငံရဲ့နိုင်ငံရေးမှာစစ်တပ်ရဲ့ခြေကုပ်ကပို့ပြီးတော့ခိုင်မြဲသွားနိုင်တယ်လို့ရောစဉ်းစားစရာမဖြစ်နေဘူးလားခင်ဗျာဒေါက်တာရေမျိုးသိန်
းကျွန်တော်မြင်တာတော့2015ရွေးကောက်ပွဲအလွန်မှာသမ္မတကာကွယ်ရေးဦးစီးချုပ်ဘိုလ်ချုပ်ကြီးမင်းအောင်လှိုင်သမရဖြစ်လာနိုင်လို့အလားအလာမဲတယ်လို့မြင်ပါတယ်တကယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ကနေပြီးတော့နိုင်ငံတော်တမရနေရာကိုရယူလာမယ်ဆိုလို့ရှိရင်အဲနိုင်ငံတကာအတိုင်းဝိုင်းမှာရောပြည်တွင်းမှာရော မြန်မာပြည်ရဲ့ဒီမိုကရေစီအပြောင်းလဲပေါ်မှာအဲရှိရင်းစွဲတစိမ့်တစ်ပြေကယုံကြည်မှုနားလည်မှုလေးတွေဟာအကြီးအကျယ်ရောဘာကျဆင်းသွားနိုင်တယ်လို့ကျွန်တော်ကမြင်ပါတယ
်။ဦးအောင်သူချင်းရဲ့သဘောထားနဲ့သိကြည့်ပါတယ်ဒီကိစ္စမှာကာဝေးကြီးဦးစိုးကသမ္မတဆက်ပြီးတော့လုပ်မယ်ဆိုရင်နိုင်ငံတကာအသိုင်းအဝိုင်းကလည်းပဲနည်းနည်းတော့ပြန်စဉ်းစားလာမှာပေါ့ဒီလိုတွေမဟုတ်တော့ဘူးဆိုပြီးတော့ဒါပေမဲ့နိုင်ငံတကာအသိုင်းအဝိုင်းထဲမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကဒီမိုကရေစီလမ်းကြောင်းကပိုပြီးတော့နှုတ်ဆုတ်သွားတယ်စစ်တပ်ရဲ့ထင်ကြမှုကပိုပြီးတော့ခိုင်မြဲလာတယ်ဆိုတဲ့သဘောမျိုးဖြစ်မသွားနိုင်ဘူးလားခင်ဗျာဒ
ီလိုပြောရင်တော့ကျွန်တော်တို့ဒီမိုကရေစီကပိုခိုင်လာလေလေစစ်တပ်ရဲ့အခန်းကဏ္ဍကနောက်ဆုတ်ရလေလေကျွန်တော်တို့ပိုပြီးတော့ချွတ်ရမယ်အနေထားဖြစ်ပါတယ်အဲ့တော့စစ်တပ်အခန်းကဏ္ဍတိုးယူမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီမိုကရေစီကပိုခိုင်မာလာတယ်လို့ပြောဖို့ခက်ပါတယ်ဆိုတော့အဲ့လိုအနေထားမှာတော့ဒီမိုကရေစီကြီးကိုရှေ့ဆက်မယ်ဆိုရင်တော့စစ်တပ်ကဘယ်လိုအချိန်မှကျွန်တော်တို့ရဲ့နိုင်ငံရေးကဏ္ဍတွေဆုတ်ခွာမလဲဆိုတာစဉ်းစားမယ်အနေထားမျိုးဖြစ်တယ်လို့ထင်ပါတယ်
ခုနဒေါက်တာရန်မြူတင်ကပြောတယ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်သမ္မတဖြစ်လာမဲ့အခြေအနေအလားအလာနဲ့ဆိုတာဘက်ပေါ်မှာမူတည်ပြီးသုံးသပ်တာလဲခင်ဗျာလူလူဆန္ဒကတကယ်လို့သူ့ကိုသိမကြိုက်လှဘူးဆိုတဲ့အတွက်ဆိုရင်တော့လူလူဆန္ဒဘာမှမအရေးမပါတာလူလူကိုယ်စားလှယ်တဲ့သဘောထားလဲဘာမှအရေးမပါဘူးသူ့ကိုစစ်တပ်ကိုယ်စားကထောက်ခံပြီးတော့လုပ်ရရင်လည်းဖြစ်နိုင်တဲ့ကိစ္စဆိုတော့ဒေါက်တာရန်မြူတင်ဘယ်လိုကြောင့်တွက်နိုင်ပါလဲခင်ဗျာအဲ့ဒီတွက်ပုံတစ်နည်းလေးပြောပြပါဦးခင်ဗျာ
လက်ရှိမြန်မာနိုင်ငံရဲ့အတင်ကူးကြောင်းရေးကာလပေါ့လေအထူးသဖြင့်2015ရွေးကောက်ပွဲကာလဟာအာဏာရပါတီအတွက်ကိုတက်မလို့အတွက်ကိုစိန်ခေါ်မှုတွေများတဲ့ကာလတစ်ခုလို့ကျွန်တော်ကမြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့2010ရွေးကောက်ပွဲတုန်းကတေချာပေါက်အနိုင်ရမယ်လို့ရောပြင်ဆင်ပြီးတော့မှဝင်ခဲ့တဲ့ရွေးကောက်ပွဲဖြစ်ပြီးတော့လာမယ့်2015ရွေးကောက်ပွဲကတော့အဲလူလူကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အကျင့်နဲ့ရှင်ပြန်ရမယ်ရွေးကောက်ပွဲဖြစ်နေတာကိုတွေ့ရပါတယ်။အဲ့ဒီလိုနိုင်ငံရေးရဖြည့်လွယ်ရှလွယ်တဲ့အခင်းအကျင်းတစ်ခုကိုဖြတ်တန်းတဲ့ကာလမှာကျွန်တော်အမြင်အားဖြင့်တမတော်ကာကွယ်ဦးစီးချုပ်နေရာမှာအခြားတယောက်ကိုတာဝန်ပေးခံထားတာမျိုးဖြစ်ဖို့အလားအလာနေပြီးတော့အဲ့ဒီ2015ရွေးကောက်ပွဲအလွန်ကာလကြော့ဖြတ်ပြီးတစ်နှစ်နှစ်နှစ်လောက်ကာလရောက်တဲ့အခါကျမှသာအဲဒီလိုစဉ်းစားမှုမျိုးဖြစ်နိုင်တယ်လို့ကျွန်တော်ကမြင်ပါတယ်
ကောင်သူကြီးသဘောထားနဲ့သိကျင်ပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူကသမ္မတဖြစ်ချင်တယ်ဆိုတော့ဖြစ်နိုင်တဲ့အနေအထားနိုင်ငံခြားသတင်းဌာနတွေကတော့သူ Burma Strong Man လို့သုံးသပ်နေကြပါတယ်ဆိုတော့ဖွဲ့စည်းပုံအခြေအနေအရဖြစ်ခြင်းလည်းဖြစ်နိုင်တဲ့အခြေအနေလည်းရှိနေလို့ထင်ပါတယ
်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မစားသေးခင်ကလုပ်ခဲ့တဲ့အင်တာဗျူးမှာလည်းသူ့အနေနဲ့2016အလွန်ထိကဒီကာကွယ်ရေးဦးစီးချုပ်အနေနဲ့ဆက်ရှိမယ်လို့ပြောပါတယ်ဆိုတော့အဲ့တော့ဒီလောလောဆယ်ရွေးကောက်ပွဲနဲ့ဒီကြားထဲမှာတော့သူ့အနေနဲ့ဟိုမပါဘူးဆိုတာတော့ဟိုသိကြတာပေါ့နော်ဆိုတော့တစ်ဖက်မှာလည်းဒီအလွန်ကာလပေါ့ဒီလွန်ကာလမှာတော့သူ့ကိုစစ်တပ်ကအနားယူပြီးတဲ့နောက်မှာတပ်မတော်ကနေပြီးတော့ကိုယ်စလဲအနေနဲ့သူ့ကိုအဆိုပြုကောင်းလဲပြုနိုင်ပါတယ်ဆိုတော့ဒါပေမဲ့ဒီပြီးခဲ့တဲ့ဟိုရွေးကောက်ပွဲအနေထားတွေပါလေအကုန်ပြန်ကြည့်တဲ့အနေထားမှာတော့ဒီလိုမျိုးဒီစစ်တပ်ကတက်လာတဲ့ဒီသမ္မတတယောက်ကအပေါ်မှာတရားသူတာဝန်ယူလာတယ်ဆိုရင်တော့နိုင်ငံတကာထောက်ခံမှုတို့နောက်တစ်ခါကျွန်တော်တို့ legitimacy crisis လို့ခေါ်တဲ့ဟိုကျွန်တော်တို့တရားဝင်မှုအရာပြဿနာရှိမှုလည်းရှိလာမယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ကျွန်တော်နောက်ဆုံးတစ်ခုမေ့ချင်တာကမြန်မာနိုင်ငံ2008ဖွဲ့စည်းပုံဥပဒေအရရွေးကောက်ခံရတဲ့ကိုယ်စားလှယ်မဟုတ်ရင်လည်းသမ္မတဖြစ်နိုင်တယ်မဟုတ်ဘူးလားခင်ဗျာတော်ရင်မသိ
ဟုတ်ပါတယ်ဗျာဟုတ်ပါတယ
်ဆိုတော့အဲ့ဒီချက်တက်ကပို့ပြီးတော့သူ့အတွက်ဖြစ်ချင်ဖြစ်ခွင့်ပို့ပြီးလွယ်မနေဘူးလား
အဲ့ဒီပုံမှန်ကတော့ကျွန်တော်အမြင်အားဖြင့်တမောကာကွယ်ဥပဒေချုပ်တယောက်သေးကိုပြီးသားအခွင့်အရေးပေးထားတာမျိုးမဟုတ်ဘူးအဲသို့တော်လည်းပဲပြည်သူလူထုရဲ့မဲဆန္ဒရှင်တွေရဲ့တိုက်ရိုက်ထောက်ခံမှုနဲ့ကျွေးချယ်တဲ့ပုံစံကိုတော့မြင်းဆုံနေတာတွေ့ရပါတယ်ဗျာ
ဟုတ်ကဲ့ဦးအောင်သူရင်အဲ့ဒီအချက်ကတော့မဆန်းဘူးလားခင်ဗျာလူထုကိုယ်စားလှယ်တောင်မဟုတ်တဲ့လူတယောက်ကသမ္မတဖြစ်ရှင်ဖြစ်ပိုင်ခွင့်ရှိတာနဲ့ပတ်သက်ပြီးတော့ဦးအောင်သူရင်မှတ်ချက်လေးကြားချင်ပါတယ
်ပြန်ကူပြောင်းရေးကာလကိုသွားနေတဲ့အနေအထားပါနိုင်ငံတကာကလည်းကျွန်တော်တို့မျက်လုံးတောက်ထောက်စောင့်ကြည့်နေတဲ့အနေအထားပါဆိုအဲ့ဒီအနေအထားမှာတော့ပြည်သူလူထုကလည်းမရွေးကောက်မတင်လျှောက်ထားဘူးဆိုအဲ့ဒီအချိန်မှာဂျားရဲကတယောက်ကသမ္မတဖြစ်လာမယ်ဆိုရင်တော့ခုနပြောတဲ့ဥပဒေအရတရားဝင်မှုပေါ့နော်ဒီပြဿနာတွေရှိလာလို့ထင်ပါတယ
်အသက်ရှင်မြမအရေးသုံးချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့သူယုံကြည်ရအစီအစဉ်လက်ပါအမေရိကန်နိုင်ငံ George Washington တက္ကသိုလ်မှာမဟာဘွဲ့တင်တန်းတက်ရောက်အောင်မြင်ပြီးမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်ရေးအလုပ်တွေလုပ်နေတဲ့မလင်းလင်းအောင်ကဘာတွေကိုယုံကြည်လဲဆိုတာကိုပြောပြမှာပါရှင်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ
် မြန်မာနိုင်ငံကလူငယ်တွေဟာမိမိကိုယ်ကိုယုံကြည်မှုအပြည့်အဝရှိဖို့အင်တန်မှအရေးကြီးပါတယ်။ဒါမှမဟုတ်ရင်ကိုယ်စွမ်းစားရှိသလောက်ဘဝမှာမအောင်မြင်နိုင်ဘူးလို့ကျွန်မယုံကြည်ပါတယ်။ကျမဆိုရင်ဝန်တန်းမိဘများကမြေတောင်မြောက်ပေးခဲ့လို့ကျမရန်ကုန်မှာထပ်တန်းကြောင်ပြီးခဲ့ပါလေ1999ခုနှစ်မှာစေတောင်တက်နေရင်းနဲ့ကံကောင်းထောက်မှာပြီးကျမပညာသင်စုများကိုအတီစုရဲ့ prospect ဘာမှအဖွဲ့စည်းရရင်ကျမရဲ့တက်ကုံများရရခဲ့တဲ့အတွက်ကျမအမေရိကန်ပြည်သူမှာပညာသင်ခွင့်ရခဲ့ပါတယ်ဒီလိုရောက်ပြီးနောက်ပိုင်းမှာကျမမိမိတကယ်စိတ်ဝင်စားတဲ့စီးပွားရေးနိုင်ငံရေးပုံပြရင်းနဲ့ပတ်သက်တဲ့ပညာရပ်များကိုလည်းကျမသင်ခွင့်ရခဲ့ပါတယ်ဒါပေမဲ့ကျမဒီကိုရောက်ခါစားမှာကိုကုကိုမယုံကြည်တဲ့အတွက်နောက်ပြီးတော့ငငယ်တည်းရတယ်ကျမစကားထက်တဲ့အတွက်အတန်းထဲမှာသူများကြောင့်သားရင်းနဲ့ရှင်ပြီးကျမပညာရက်တွေကိုမဆွေးနွေးရခဲ့ပါဘူးအဲ့ဒါနဲ့တရက်မှာကျမဆရာကကျမကိုခေါ်ပြီးတော့ပြောပါတယ်မင်းကတော်ရှင်ရဲ့သားနဲ့ကိုကုကိုယုံကြည်မှုမှမရှိတာဟဲ့အဲ့ဒါဆိုရင်မင်းဘဝမှာအောင်မြင်မှုရမှာမဟုတ်ဘူးလို့ကျမကပြောခဲ့ပါတယ်အဲ့ဒါနဲ့စပြီးတော့ကျမကလည်းကျိုးစားပြီးတော့အတန်းထဲမှာစကားပြောရဲဆိုရဲရှိရာလူများရှိမှဟောပြောခွင့်တွေလုံးနိုင်အောင်လို့ကျွန်မပြေးပြေးနဲ့ကျိုးစားခဲ့ရပါတယ်။ချိန်ထဲမှာပဲပို့ပြီးတွေ့ကြုံရအောင်ဆိုပြီးတော့ကျွန်မကြောင်းလိုအပ်တဲ့ကိစ္စတွေမှာလည်းကျွန်မပါဝင်ဆောင်ရွက်ခဲ့ပါတယ်။ဒီတော့ကျွန်မအတွက်ကဒီဟာညချင်းအောင်ညချင်းအောင်မြင်လာတဲ့ကိစ္စမဟုတ်ပါဘူး။ကျွန်မ၄-၆နှစ်ပြေးပြေးနဲ့ကျိုးစားပြီးတော့ကုကုကိုယုံကြည်မှုရှိအောင်လေ့ကျင့်ခဲ့ရတာပါ။ကျမအမြင်ပြောရမယ်ဆိုရင်တော့မိမိကိုမိမိယုံကြည်မှုရှိပါရတဲ့အများလူငယ်တယောက်ကသူနဲ့သူ့ရဲ့ပတ်ဝန်းကျင်ဆက်ဆံရေးတစ်ပြေးချင်းနဲ့အကောင်းဘက်ကိုပြောင်းလာနိုင်တယ်လို့ကျမထင်ပါတယ်။အခုချိန်မှာကျမတို့မြန်မာနိုင်ငံကပွင့်လင်းရသည်ကိုရောက်လာတဲ့အချိန်မှာနိုင်ငံသားတွေအများကြီးကျမတို့နိုင်ငံကိုဝင်ရောက်လာတော့မယ်။ဒီချိန်မှာမြန်မာလူငယ်တွေဟာကိုယ့်ကိုယုံကြည်မှုအပြည့်နဲ့ကိုယ့်နိုင်ငံကိုယ့်ရေးကိုတာဝန်ယူပြီးတော့သူတို့ကိုခေါင်းဆောင်နှံပြတော့ပေးနိုင်မှာဒါအင်တာမောက်ရည်ကြီးလာတော့မယ်။ဒီချိန်မှာလူကြီးတွေကလည်းလူငယ်တွေကိုခွင့်ရေးတွေဖန်တီးပေးပြီးတော့သူတို့ငယ်ငယ်တွေကမြေတောင်မြောက်ပေးကြပါလက်ညှင့်ပေးကြပါလို့ကျမတိုက်တွန်းချင်ပါတယ်။ကျမညီကောင်းချုပ်အနေနဲ့ပြောချင်တာကကျမတို့နိုင်ငံကလူငယ်တွေဟာစနစ်စိုးတစ်ခုကြောင့်နည်းနည်းခင်းနောက်ကျကောင်းနောက်ကျနေနေတယ်။ဒါပေမဲ့သူတို့အဲ့တော့လူငယ်တွေဟာကိုယ့်ကိုယ်ကိုယုံကြည်မှုရှိအောင်အခုတည်းကလေ့ကျင့်ပြင်ဆင်ထားခဲ့လို့ရှိရင်မကြခင်မှာပဲကျမတို့နိုင်ငံတကာကလူငယ်တွေနဲ့တန်းတူရှင်ပြိုင်ပြီးတော့ကောင်းဆောင်နိုင်မှာပါလို့ကျွန်မယုံကြည်ပါတယ
်။အပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ရတာပါ VOA American အတန်ကြာတာပတိနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီထိဆက်တိုက်ထုတ်လွှင့်ပေးနေပါတယ်ရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တို့ရရှင်များခင်ဒီနေ့ဟာဆိုရင် American ပြည်တော်စုနဲ့ Vietnam နိုင်ငံတို့ကြားပုံမှန်ဆက်ဆံရေးပြန်လည်ရရှိခဲ့တာ20ပြည့်မြောက်တဲ့အခါသမယဖြစ်ပါတယ်ဒီလိုနှစ်နိုင်ငံဆက်ဆံရေးဖွံ့ဖြိုးတိုးတက်မှုရဲ့တာရကတရအနေနဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာဗီယက်နမ်ကွန်မြူနစ်ပါတီဘဟုကော်မတီရဲ့အထွေထွေအတွင်းရေးမှူးငူယင်ဖူချောင်းကိုဝါရှင်တန်ဒီစီကသမ္မတအင်ပီရိုကိုဖိတ်ကြားပြီးတော့လက်ခံတွေ့ဆုံခဲ့ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်နှစ်စုအတွင်းနှစ်နိုင်ငံဆက်ဆံရေးအတွက်ဘလောက်ခြေလှမ်းကျဲကျဲနဲ့ရှောက်လှမ်းကြိုးပမ်းခဲ့ရသလဲဆိုတာကိုအထွေထွေအတွင်းရေးမှူးငူယင်ဖူချောင်းရဲ့အလဲပတ်ခီးစဉ်ကပြသနေပါတယ်။နှစ်နိုင်ငံကြားကုန်သွယ်မှုဟာဆိုရင်လေအစာပေါင်း80တိုးတက်လာခဲ့ပြီးတော့အခုဆိုရင်တစ်နှစ်ကိုအမေရိကန်ဒေါ်လာတန်ပေါင်း 36,000 ရှိလာခဲ့ပြီဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာအမေရိကန်ပြည်ထောင်စုရဲ့ယင်းနှိမ့်နှံမှုဟာဒေါ်လာတန်ပေါင်း 1,300 ရှိပြီးတော့ထိတ်ဆုံးနေရာမှာရှိနေပါတယ်။နောက်ပြီးတော့အမေရိကန်ပြည်ထောင်စုအတွင်းမှာလည်းဗီယက်နမ်နိုင်ငံသားတွေရဲ့ယင်းနှိမ့်နှံမှုဟာတစ်နှစ်ကိုအမေရိကန်ဒေါ်လာတန်1,000လောက်ရှိနေပြီးအမေရိကန်နိုင်ငံသားတွေအတွက်အလုတ်ကန်တွေရရှိစေပါတယ်။နှစ်နိုင်ငံစလုံးဟာပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်မိတ်ဖက်ဆက်ဆံရေးသဘောတူညီမှုအတိုင်းလှုပ်ဆောင်နေကြပြီးအလုတ်ကိုင်းအစ်စ်တွေဖန်တီးပေးဖို့နဲ့အမေရိကန်ပြည်ထောင်စုနဲ့ဗီယက်နမ်ပြည်သူတွေတာယာဝတ်ပြောရေးစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်နိုင်စေဖို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့ပူးပေါင်းဆောင်ရွက်မှုမှာပညာရေး၊သိပ္ပံနဲ့ဤပညာ၊ရာသီဥတုပြောင်းလဲမှု၊ပြည်သူ့ကျန်းမာရေးနဲ့လုံခြုံရေးအစရှိတဲ့ကဏ္ဍတွေမှာတိကျထင်ရှားတဲ့တိုးတက်မှုတွေရှိခဲ့ပါတယ်။ကျွန်တော်တို့ဟာ ကမ္ဘာအနှံ့ဒေသအတွင်းအကျိုးစီးပွားတွေအတွက်ပူးပေါင်းလှုပ်ဆောင်ကြဖို့တန်တိတ်ချံချမှတ်ထားကြပါတယ်။ကျွန်တော်တို့နှစ်နိုင်ငံဟာတောင်တရုတ်ပင်လယ်အတွင်းမှာအခြေအနေတွေနဲ့ပတ်သက်ပြီးတော့တူညီတဲ့စိတ်ပူပန်မှုတွေရှိကြပါတယ်။ဒီနေရာမှာနိုင်ငံတကာလိုက်နာကြမယ့်ဥပဒေတွေသတ်မှတ်ချက်တွေခီးသွွားလမ်းညွှန်ချက်တွေကိုအတိအမှတ်ပြုရမှာဖြစ်ပါတယ်။နှစ်နိုင်ငံခေါင်းဆောင်တွေကြားအတိတ်ကာလကအဖြစ်အပျက်တွေနဲ့ကွဲလွဲမှုတွေကိုကျော်လွှားခဲ့ပြီးအနာဂတ်အကျိုးစီးပွားပေါ်မြင့်တင်ပေးဖို့အမြင်နဲ့အပြုသဘောဆောင်တဲ့လှုပ်ဆောင်အောင်မြင်မှုတွေပေါ်အတိအမှတ်ပြုကြမှာဖြစ်ပါတယ်။နှစ်နိုင်ငံကြားဆက်ဆံရေးမှာမတူကွဲပြားမှုတွေကရှိနေသေးပါ။ဒီအထက်မှာလူခွင့်ရေးကိစ္စနဲ့လွတ်လပ်စွာကိုယ်ကိုယ်ယုံကြည်မှုဆိုတဲ့အချက်တွေဖြစ်တယ်လို့သမ္မတဥပမာပြောခဲ့တာတွေကလည်းမှန်ကန်ပါလေ။ဒါပေမဲ့နှစ်နိုင်ငံကြားတန်တမန်ပြောဆိုဆက်ဆံရေးနဲ့အပြန်အလှန်ယုံကြည်လေးစားမှုတွေကတဆင့်ဒီပြဿနာတွေကိုအဖြေရှာနိုင်လို့ရမှာဖြစ်ပါတယ်။ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်ပူးပေါင်းဆောင်ရွက်ရေးသဘောတူညီမှုကပွင့်လင်းပြီးတော့လွတ်လပ်တဲ့လူ့အဖွဲ့အစည်းကိုလက်တွေ့အကျိုးသက်ရောက်မှုဖြစ်စေပါလိမ့်မယ်။ဒီကနေ့လက်ရှိအမေရိကန်ပြည်ထောင်စုနဲ့ဗီယက်နမ်နိုင်ငံတို့ရဲ့ဆက်ဆံရေးဟာတစ်ချိန်ကရာဇဝတ်မှာရန်သူဖြစ်ခဲ့တဲ့နိုင်ငံတွေဆိုပေမဲ့ငြိမ်းချမ်းရေးနဲ့တိုးတက်တရားဖြစ်ထွန်းမှုတွေအတွက်ကြိုးပမ်းလှုပ်ဆောင်တဲ့နေရာမှာအလွန်အားကောင်းပြီးတော့စိတ်ဝင်စားစရာကောင်းတဲ့ဖြစ်ထွန်းတိုးတက်မှုတွေရအောင်လုပ်နိုင်ခဲ့တယ်ဆိုတာကိုနှစ်နိုင်ငံပြည်သူတွေနဲ့တခြားကမ္ဘာနိုင်ငံတွေကြားမှာစံနမူနာထားနိုင်စရာဖြစ်ခဲ့ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့ရတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရသတင်းအချင်းချုပ်ကိုကိုစော်ဝင်းနိုင်ကကြီးညာပေးမှာပါရှင်။
အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သတ်ထားမဲ့တမိုင်းဝင်သဘောတူညီချက်ကိုထောက်ခံမယ်လို့ဆော်ဒီအာရေဗျနိုင်ငံခေါင်းဆောင်တွေကသူ့ကိုအာမခံချက်ပေးခဲ့ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး S. ကာတာကဗိုလ်ထုနေမှာပြောပါတယ်။ကာကွယ်ရေးဝန်ကြီးကာတာကဆော်ဒီဘင်ဆယ်မန်ကာကွယ်ရေးဝန်ကြီးမိုဟာမက်ဘင်ဆယ်မန်တို့အပြင်တခြားအရာရှိတွေနဲ့ဂျက်တာမြို့မှာတွေ့ဆုံပြီးအီရန်နဲ့ရရှိခဲ့တဲ့သဘောတူညီချက်ကိုဆော်ဒီခေါင်းဆောင်တွေသဘောတူလက်ခံကြောင်းသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်။အာဖရိကတိုက်ရဲ့စဟာရာတေကန်ဒါယာတောင်ပိုင်းဒေသနဲ့အမေရိကန်အကြစီးပွားရေးဆက်ဆံမှုတိုးလာတဲ့အပေါ်သမ္မတဘရက်အိုဘားမားကချီးကျူးပြောကြားလိုက်ပါတယ်။လာမယ့်ရက်ပိုင်းအတွင်းကင်ညာနဲ့အီသီယိုးပီးယားနိုင်ငံတွေကိုအလဲပတ်သွားဖို့ပြင်နေတဲ့သမ္မတအိုဘားမားကဗူထုနေ့ညနေခင်းအင်ပီရိုမှာကျင်းပတဲ့အဲ့ခံပွဲတစ်ခုမှာအဲ့ဒီလိုချီးကျူးပြောကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်အတွင်းတစ်ခိုးထုံမှုနဲ့ဖမ်းဆီးခံထားတဲ့တရုတ်နိုင်ငံသား155ယောက်ထဲက153ယောက်ကိုထောင်ဒဏ်တသက်တကျွန်းချမှတ်လိုက်ပါတယ်။မြစ်ကြီးနားမြို့ခိုင်တရားရုံးကပုထုနေမှာပြည်ထောင်ချမှတ်လိုက်တာဖြစ်ပါတယ်။ကြာနှစ်ယောက်ကတော့အသက်15နှစ်ဝန်းကျင်လူငယ်တွေဖြစ်တဲ့အတွက်ထောင်ဒဏ်10နှစ်စီပြည်ထောင်ချမှတ်လိုက်ပါတယ်။တရားမဝင်တစ်ခိုးထုံမှုနဲ့ဖမ်းခံထားတဲ့အဲ့ဒီတရုတ်နိုင်ငံသားအများစုကို1963ခုနှစ်ကပြဋ္ဌာန်းခဲ့တဲ့အပကသုံးအများပြည်သူပိုင်ပစ္စည်းကာကွယ်ရေးဥပဒေပုံမှန်အရထောင်ဒဏ်10နှစ်ကနေတသက်တကျွန်းချမှတ်ခွင့်ရှိတဲ့အထက်ကနေတသက်တကျွန်းချမှတ်လိုက်တာဖြစ်ပါတယ်။မြန်မာစစ်တပ်ကသူတို့ကိုဇန်နဝါရီလမှာဖမ်းဆီးမိခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံကအစိုးရစန့်ကျင်သမားအမှုပညာရှင်အိုင်ဝေဝေရဲ့နိုင်ငံကူးလက်မှတ်ကိုအာဏာပိုင်တွေက၄နှစ်ကြာသိမ်းဆည်းထားခဲ့ပြီးတဲ့နောက်အခုတော့ပြန်ထုတ်ပေးလိုက်ပြီဖြစ်ပါတယ်။အစိုးရဘဝေဖန်ပြောဆိုသူအသက်59နှစ်အရွယ်ရှိတဲ့အမှုပညာရှင်ဟာ Instagram လူမှုကွန်ရက် website ပေါ်ကနေနိုင်ငံကူးလက်မှတ်ရရှိထားတဲ့သူ့ရဲ့ဓာတ်ပုံကိုဖော်ထုတ်နေမှာဖော်ပြလိုက်ပြီးဒီကနေ့ကျွန်တော်နိုင်ငံကူးလက်မှတ်ပြန်ရပြီလို့ရိုးရိုးရှင်းရှင်းပုံစံရေးပြီးကြေညာလိုက်တာပါ။
နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းနိုင်ကတင်ဆက်သွားတာပါဒီမနေ့အစီအစဉ်ထုတ်လုပ်ရေးမှုကမအင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ကျမနန်းလက်ဖိုက်ပါအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုမနေ့6နာရီနဲ့9နာရီအထိလိုင်းဒိုမီတာ40 49 50တို့ကနေထုတ်လွှင့်ပေးသွားတာပါတော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.